Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ29ရက်ဂျာနာပရီနေမနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနေ့6:00-9:00အထိထုတ်လွှင့်တဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဝက်ကိုလိုင်းနိုမီတာ25-32-40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေနေ့အစီအစဉ်ကိုတော့လူလူမိတ်ဆွေဂျူရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်Facebook, YouTube, စာရာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။ကျွန်တော်ညောင်ဝင်းအောင်ပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
။ယူကရိန်းနဲ့အမေရိကန်ကြားမြေရှားသက်တူအကျိုးမြတ်ဆန္ဒသဘောတူညီချက်လက်မှတ်ထိုးဖို့ရှိတယ်လို့အမေရိကန်သမ္မတကပြောပါတယ်။အမေရိကန်မှာကျပ်ဝတ်တင်သွင်းရေးနဲ့ချက်ငှက်တုတ်ကွေးတိုက်ဖျက်ရေးဒေါ်လာတန်1000သုံးမယ်လို့ဝန်ကြီးကပြောပါတယ်။ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဂျမရီတည်ငြိမ်လာပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ
်ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပေးမှာတော့နိုင်ငံရေးအမြင်မတူတဲ့သူတွေကိုယ့်အိမ်နာပြောင်းလာရင်အမေရိကန်တချို့ကပြောင်းရွှေ့သွားတတ်တယ်ဆိုတဲ့လေ့လာချက်အမေရိကန်နဲ့မကဘဲဥရောပနဲ့ကနေဒါနိုင်ငံတွေမှာပါလူဝင်မှုဥပဒေတွေတင်းကျပ်လာတဲ့တင်ပြချက်ဒဝယ်ရင်နဲ့စိတ်ကမ်းမှာရုရှားတို့ကယင်းနှညွန့်နှံမှုလှုပ်ရှားမှုဒေသခံတွေစိုးရိမ်လာကြတဲ့အချိန်တွေစတဲ့သတင်းပေးပို့ချက်တွေနဲ့အတူနောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်းဂျန်စီအာကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးကပြောပြမှာပ
ါရေရှားတပ်ထုအကျိုးမြတ်ဆိုင်ရာသဘောတူညီချက်တရက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့လက်မှတ်ရေးထိုးဖို့ရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ရဲ့ပထမဆုံးအစိုးရအဖွဲ့အစည်းအဝေးမှာဗုဒ္ဓုံးနေ့ကပြောလိုက်ပါတယ်
President Zelensky is going to be coming on Friday. That's now confirmed, and we're going to be signing an agreement,
which will be a very big. တောက်ချာနေကြရင်သမရ Zelensky ဒီကိုလာပါမယ်။ဒါကအခုအတီးပြုတ်နိုင်ပါပြီ။ကျွန်တော်တို့သဘောတူညီချက်လက်မှတ်ရေးထိုးပါမယ်။ဒါကတိတ်ကိုကြီးကျယ်တဲ့သဘောတူညီချက်ဖြစ်မှာပါလို့ Trump ကပြောသွားတာပါ။သဘောတူညီချက်ထဲမှာအကျိုးမြတ်များတဲ့ Ukraine ရဲ့မြေရှားတပ်ထုတွေလုတ်ပိုင်ခွင့်အများအပြားကို American ကရရှိမှာဖြစ်ပြီးတော့ Russia ချွတ်ချော့စစ်ကိုခုခံနိုင်မှု Ukraine ကိုထောက်ပံ့ပေးထားတဲ့လက်နက်တွေအတွက်အမေရိကန်ကိုယောကြည်ပေးဖို့ပါဝင်တယ်လို့ဆိုပါတယ်။တောက်ကြနေကြရင်အေဘီရောမှာအဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့စစ်ပွဲအခြေအနေကြောင်းဆွေးနွေးမယ်လို့ပြောပါတယ်။သဘောတူညီချက်ကကျွန်တော်တို့အတွက်ကြီးမားတဲ့အကျိုးစီးပွားဖြစ်စေမှာပါလို့ Trump ကပြောပေမဲ့သူ့ရဲ့ပထမဆုံးရည်မှန်းချက်ကတော့ထောင်ထဲချီတည်ဆုံးတရားရနေရတဲ့စစ်ပွဲကိုအဆုံးသတ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့ထောက်ပံ့ပေးထားတဲ့ပတ်စံတွေပြန်ရဖို့လို့ပြောပါတယ်။ရွေးကောက်ပွဲမှာသူအနိုင်ရခဲ့တာကြောင့်ဒီစစ်ပွဲကြီးအဆုံးသတ်နိုင်တော့မှာလို့လည်း Trump ကပြောသွားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအစိုးရရဲ့မတ်လ14ရက်နောက်ပိုင်းအသုံးစရိတ်အတွက်အတည်ပြုရမယ့်ဥပဒေထဲမှာအငင်းပွားပွဲကျန်းမာရေးနဲ့လူမှုဖူလုံရေးကဏ္ဍဖျက်တောက်မှုတွေပါဝင်နိုင်လားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကဗိုလ်ချုပ်နေမှာဖြည့်ရှင်းပြောကြားပါတယ်။ကျွန်တော်တို့အဲ့ဒါကိုထိမှမဟုတ်ပါဘူးလို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်။လိမ်လည်မှုတွေကိုရှာဖွေဖော်ထုတ်နေပြီးဒီလိုလုပ်နေတာကိုတော့လက်ခံနိုင်မယ်လို့ယုံကြည်ကြောင်းနဲ့ခန်းစားခွင့်မရှိသူတွေတရားမဝင်နိုင်ငံသားတွေနဲ့တခြားရာဇဝတ်မှုကျူးလွန်သူတွေပါဝင်တယ်လို့ပြောပါတယ်။လက်ရှိမှာတော့ဥပဒေအတည်ပြုနိုင်မှုကအောက်လွှတ်တော်နဲ့အထက်လွှတ်တော်ဥပဒေကြမ်းနှစ်ရပ်ကြားမှာအပေးအယူညှိနှိုင်းမှုတွေလုပ်ရမှာပါ။သမ္မတထရန့်ကအောက်လွှတ်တော်ကအတည်ပြုအဆိုပြုထားတဲ့အသုံးစရိတ်ဘတ်ဂျက်ကိုသဘောကျကြောင်းထုတ်ပြောထားပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာပြီးခဲ့တဲ့ဘက်ကအတည်ပြုထားတဲ့ဥပဒေကြမ်းမှာတော့အောက်လွှတ်တော်မှာထည့်သွင်းထားတဲ့အငင်းပွားပွဲ Medicaid ကျန်းမာရေးဆိုင်ရာထောက်ပံ့မှုဖျက်တောက်တာကိုထည့်သွင်းမထားပါဘူး။ဒီကဏ္ဍတွေမှာအသုံးစရိတ်ဖျက်တောက်မှုကလာမယ့်နှစ်ပတ်ကျော်အတွင်းသက်တမ်းကုန်မဲ့ရေတိုအသုံးစရိတ်ဥပဒေကြမ်းမတိုင်ခင်ဥပဒေပြုလွှတ်တော်အမတ်တွေကြားမှာအလျင်မြန်ဖြည့်ရှင်းမှုကြိုးပမ်းနေရတဲ့ပြဿနာတွေကတခုဖြစ်နေပါတယ်ခ냐ပုံရမ်းမင်းကြီး Francis ရဲ့ချမရဲ့အနေငယ်တိုးတက်မှုရှိပေမဲ့စောင့်ကြည့်ရမယ့်စိုးရိမ်ပွဲအခြေအနေဖြစ်နေစေဖြစ်ကြောင်းဗာတီကန်နန်းတော်ကဗိုလ်ချုပ်တွေမှာသတင်းထုတ်ပြန်ပါတယ်သက်တော်88နှစ်ရှိပြီဖြစ်တဲ့ Catholic သာသနာပိုင်ပုံရမ်း Francis ဟာအဆုတ်နှစ်ဖက်လုံးမှာအဆုတ်ရောင်ယောဂခံစားနေရတဲ့အတွက်ယောမမျိုးတော်မှာ February 14ရက်နေ့ကတည်းကဆေးရုံတက်ကုသမှုခံနေရတာပါအင်္ဂါနေ့ညနေပိုင်းက CT scanကွန်ပျူတာရင်ပတ်တက်မှန်စစ်ဆေးချက်မှာအဆုတ်ရောင်ရမ်းနေတာကပုံမှန်တိုးတက်လာတာကိုတွေ့ရတယ်လို့ဗာတီကန်ကပြောပါတယ်။အင်္ဂါနေ့ညနေပိုင်းမှာအခြေအနေကစိုးရိမ်ရပေမဲ့တည်ငြိမ်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါကပုံရမ်းမင်းကြီးဖြစ်သူသူတာဝန်ထမ်းဆောင်နေချိန်အတွင်းမှာတက်တန်းအကြဆုံးစေယုံတက်ရတာလည်းဖြစ်ပါတယ်။ပုတ်ဖရက်ဆစ်ဟာငယ်စဉ်ကတည်းကအဆုတ်ရဲ့စိတ်ပိုင်းတချို့ကိုထုတ်ပယ်ထားလို့အဆုတ်မှာကုသရောဂါပိုးဝင်နိုင်ခြင်းများသူဖြစ်ပါတယ်။ပုံရမ်းမင်းကြီးအခုလိုမချမ်းမမာဖြစ်နေတဲ့အတွက်ဗာတီကန်မြို့တော်သူ့ရဲ့ဇာတိအာဂျင်တီးနားနိုင်ငံနဲ့ကမ္ဘာအနှံ့ကကက်သလစ်ဘာသာဝင်တွေကြားမှာဆူတောင်းပွဲတွေလည်းကျင်းပနေကြပါတယ်။ပ ပုတ်ရမင်းကြီး Francis ဟာအရင်ပုတ်ယဟန်မင်းကြီးဖြစ်ခဲ့တဲ့ Benedict ဂျာဒူးကနှုတ်ထွက်ချိန်2013ခုနှစ်ထဲက Catholic ဘာသာဝင်ရဲ့အကြီးအကဲပုတ်ယမင်းကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ခင်ဗျာ
view american တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ9.25 kHz 11865 9.32 kHz 6153ညာနဲ့9.40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် view မြန်မာဘိုင်းရဲ့ charter brief နေ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြပါဦးခင်ဗျာအီရန်ရဲ့တန့်စင်ပြီးယူရေနီယံသူလောင်မှုဟာသတိသာသာတိုးလာနေတဲ့အပြင်အရင်ကရှိပြီးပြဿနာတွေကိုဖြေရှင်းရမှာလဲတိုးတက်မှုမရှိကြောင်းကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်အဖွဲ့ဖြစ်တဲ့ပြည်ပဆိုင်ရာနျူမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ဗိုလ်ဒုနီကထုတ်ပြန်တဲ့အစီရင်ခံစာနှစ်ခုမှာဖော်ပြထားပါတယ်နျူကလ িয়ার လက်နက်မပိုင်ဆိုင်တဲ့နိုင်ငံတစ်ခုကဒီလောက်ပမာဏရှိတဲ့တန့်စင်ပြီးယူရေနီယံတွေထုတ်လုပ်တာကတကယ်ကိုစိုးရိမ်စရာပါပဲလို့ IAEA ရဲ့လေးလပတ်အစီရင်ခံစာနှစ်ခုမှာထည့်သွင်းဖော်ပြထားတာတွေ့ရပါတယ်အီရန်ဟာလက်နက်ထုတ်လုပ်နိုင်တဲ့အဆင့်ဖြစ်တဲ့90ရာခိုင်နှုန်းအထိနှိမ့်ဆက်လာတဲ့60ရာခိုင်နှုန်းသတ်ဆင်ထားပြီးယူရေနီယံတူလောင်မှုတိတိတတ်တာအရှိန်မြင့်လှုပ်ဆောင်နေကြောင်း IAEA ကပြီးခဲ့တဲ့ဒီဇင်ဘာကလေးကစတင်ကြေညာခဲ့တာပါဒီလိုနျူကလ িয়ার ဘုံးလက်နက်လုပ်နိုင်တဲ့အထိသတ်ဆင်ပြီးယူရေနီယံနဲ့အီရန်မှာရှိလာမှာကိုအနောက်အင်အားကြီးနိုင်ငံတွေကကာလရှည်ကြာစိုးရိမ်နေရလည်းဖြစ်ပါတယ်ဒီလိုမြန်မာတဲ့အဆင့်ထိယူရေနီယံတိုးမြင့်တူလောင်ဖို့အတွက်စီရင်မဟုတ်ပဲခိုင်လုံတဲ့တခြားအကြောင်းပြချက်တွေလည်းရှိမနေဘူးလို့ IAEA ကပြောပါတယ်။အီရန်အစိုးရကတော့စီရင်အသုံးပြုဖို့မဟုတ်ပဲနျူကလ িয়ার စွမ်းအင်အတွက်လှုပ်ဆောင်နေတာလို့ဖြစ်ရှင်းလို့ရှိပါတယ်။ American သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဖိအားပေးဖို့စီစဉ်နေချိန်မှာပဲအီရန်ဘောတန်တမန်ရေးရကန့်သက်ချက်အစ်တွေချမှတ်ဖို့ကအချိန်တော်မကျန်တော့ဘူးလို့ IAEA ကသတိပေးပြောဆိုထားပါတယ်ခင်ဗျာ။ American ပြည်ထောင်စု Texas ပြည်နယ်အနောက်ပိုင်းမှာဝက်သက်ယောဂါနဲ့ဆင်းရုံတင်ထားသူတွေသေဆုံးသွားလို့တဟားလွန်ခဲ့တဲ့လနှောင်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့ဝက်သက်ယောဂါနဲ့ပထမဆုံးသေဆုံးမှုဖြစ်ပါတယ်။ Texas Tech Texas ကျမကြီးသိပ်ပံဌာနကပြောရေးဆိုခွင့်ရှိသူကဒီသေဆုံးမှုကိုဗုဒ္ဓဘုရားကအတည်ပြုပါတယ်။သေဆုံးသွားတဲ့လူနာရဲ့အသက်ကိုတော့ရှင်းလင်းလင်းမသိရသေးပါဘူး။ Texas ပြည်နယ်အနောက်ပိုင်းကဂျေးလက်ဒေသခရိုင်9ခုမှာဝက်သက်ယောဂါကူးစက်ခံရသူ124ဦးထိတိုးလာကြောင်းပြည်နယ်ကျမကြီးကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်။ New Mexico ပြည်နယ်အရှေ့ပိုင်းမှာလည်းယောဂါဖြစ်ပွားမှု9ခုရှိပါတယ်။ဝက်သက်ဖြစ်ပွားစေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ဟာလေထုထဲမှာ2နာရီအထိအသက်ရှင်နေနိုင်ပါတယ်။ကလေးအများစုဟာဝက်သက်ဖြင့်ပြန်ကောင်းလာတတ်ပေမဲ့ယောဂပိုးကူးစက်မှုကြောင့်အဆုတ်ရောင်တာ၊မျက်စိကွဲတာ၊အုံနောက်ရောင်ရမ်းတာနဲ့အသက်သေဆုံးနိုင်တဲ့အထိအန္တရာယ်တွေလည်းဖြစ်ပေါ်စေနိုင်ပါတယ်။လက်ရှိမှာတော့ယောဂအဓိကဖြစ်ပွားနေတဲ့ဒေသကတက်ဆက်ကမန်နနိုက်ရှေယိုခရိယန်အတိုင်းဝိုင်းမှာဖြစ်ပြီးတော့အဲ့ဒီကမြို့ငယ်လေးတွေကြားမှာကြီးမားကျယ်ပြန့်တဲ့ရေနံဒူးလုပ်ငန်းတွေချထားပေမဲ့ဒေသခံတွေဟာအလုတ်ဖျားချောင်းဈေးဝယ်နဲ့တခြားနေစဉ်ကိစ္စတွေအတွက်ကူးလူးဆက်သွယ်ချိတ်ဆက်နေကြတာဖြစ်လို့ယောဂအတွက်စိုးရိမ်စရာဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကြောက်တင်သွင်းမှုတိုးမြင့်မှုအပါအဝင်ကြက်ငှက်တုပ်ကွေးပြန့်နှံ့မှုတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံထိရင်းနှီးမြှုပ်နှံသွားမယ်လို့စိုက်ပျိုးရေးဝန်ကြီး Brooke Rollins ကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။မွေးမြူ channel မှာဇီဝလွန်ကျိုးရေးဆိုင်ရာစစ်ဆေးမှုတွေအခမဲ့ဆောင်ရွက်ပေးမှာဖြစ်တယ်လို့ကြက်ငှက်တုပ်ကွေးကြောင့်ကြက်တွေကိုတက်ဖြတ်ပြရမယ်ငွေမြေလုပ်ငန်းလုတ်ကင်သူတွေကိုငွေပံ့ပေးမှုတိုးမြှင့်မှုအတွက်အမေရိကန်ဒေါ်လာ3,500အထိသုံးစွဲသွားမှာဖြစ်ကြောင်း Rollins ကပြည်내စိုက်ပျိုးရေးအရာရှိတွေညှိနှိုင်းကမှာပြောသွားတာပါ။သမ္မတ Trump မိန့်နဲ့ Elon Musk ဦးဆောင်လုပ်နေတဲ့စိုးရဆွမ်းဆောင်ရည်ထိရောက်မှုရှိတဲ့ဌာနကစိုးရသုံးစိတ်ဖျက်တောက်ပြီးရရှိလာတဲ့ငွေကြေးတချို့ကိုစိုက်ပျိုးရေးဌာနအတွက်သုံးခွင့်ရမယ်လို့လဲ Rollins ကပိုတိုနီက Wall Street Journal အမြင်အပေါ်ကဏ္ဍမှာရေးပါတယ်။ပြည်တွင်းစုကမှာကြက်ဥတွေတိုးမြင့်ရရှိစေဖို့နဲ့စံချိန်တင်ကြက်ဥဈေးနှုန်းမြန်မာနေတာကိုရှော့ချနိုင်မှုအတွက်ပြည်ပကလည်းကြက်ဥတင်သွင်းမှုကိုတွန်းမြင့်ပြီးပြည်ပကိုကြက်ဥတင်ပို့နေတာတွေကိုလည်းရှော့ချဖို့စီစဉ်နေတယ်လို့ဆိုပါတယ်။အမေရိကမှာ3နှစ်ကြာကြက်ငှက်တုပ်ကွေးယောဂဖြစ်ပွားနေတာကြောင့်2022ခုနှစ်ထဲကကြက်ကောင်ရီ166တန်းသေဆုံးခဲ့ကြောင်းအမေရိကန်စိုက်ပျိုးရေးဌာန USDA ရဲ့အချက်အလက်တွေကဖော်ပြနေပါတယ်။2024ခုနှစ်စောပိုင်းကစပြီးလဲနိုစာနွားကောင်ရီ1000နီးပါးကူးစက်ခံရတယ်လို့လူ80နီးပါးလဲကူးစက်ခံရပြီးအဲ့ထက်ကတအူးသေဆုံးခဲ့ပါတယ်ခ
င်ဗျ။မြန်မာပြည်ရဲ့ဂျာသာရီးနေမနေခင်ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ညံ့အေးပြောပြခဲ့တာပါ။VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအแทမှာပဲ တရိုက်လာရောက်ရှူစားနိုင်တယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နေပါတယ်။ပြည်တွင်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်တင်ပြခြင်းပါတယ်။ကိုယ်နဲ့ဆန့်ကျင်ဘက်နိုင်ငံရေးအမြင်ရှိသူတွေအိမ်နီးနားချင်းအဖြစ်နဲ့ပြောင်းလာတဲ့အခါမှာအမေရိကန်အယောက်တရာမှာတယောက်ကပြောင်းရွှေ့သွားတတ်တယ်လို့စစ်တမ်းတစ်ဆောင်ကဆိုပါတယ်။အိမ်တလုံးမဝယ်ခင်မှာကိုယ့်အိမ်နီးနားချင်းတွေရဲ့နိုင်ငံရေးယုံကြည်မှုဘယ်လိုရှိသလဲဆိုတဲ့အိမ်ချမ်းမြေ app application တစ်ခုကအတိပေးထားတာဖြစ်ပါတယ်။ဒိုရာမက်ကွာရဲ့သတင်းဆောင်မကိုဦးတင်မောင်တန်းပြောပြမှာပါ
Floor to ceiling windows on this side
အိမ်ဝတ်သူအများစုကပြောင်းလာပြီးမှသူ့အိမ်နီးချင်းကိုစတင်ကြတာပါ။ဒါပေမဲ့အိမ်ချမ်းမြေ app အသစ်ကမဝယ်ခင်မှာအိမ်နီးချင်းတွေရဲ့နိုင်ငံတိုင်းညွတ်မှုအချက်လက်တွေကိုပေးပါတယ်။ YC app ကိုပူးတွဲလုပ်သူ Darian Kelly ကအခုလိုပြောပါတယ်။
The purpose of Voicy is to democratize
ဒီအပ်ရဲ့ရည်ရချက်ကအင်ရှာကြတဲ့အခါဝယ်သူတွေအချက်အလက်အစုံရရှိဖို့ပ
ါ။နိုင်ငံလုံးအတွက်ရည်ရွယ်ပြီးနယူးယောက်နဲ့ Florida ပြည်တွေမှာစမ်းသပ်ထားတဲ့ YC app ကအများပြည်သူကြည့်နိုင်တဲ့အမှတ်တမ်းတွေကနေအချက်အလက်တွေကိုယူပေးတာပါ။ကိုဝမ်မဲ့အရေးအင်းကြီးချင်းက Democrat ဒါမှမဟုတ် Republican ဖြစ်မှတ်ပုံတင်ထားသလားကြည့်လို့ရပါတယ်။
It's to get you to the understanding
ဒီနေရာပြောင်းလာတဲ့အခါသမင်းစားဖိတ်ရင်ကြုံရမယ့်လူတွေကဘလို့လူမျိုးတွေကိုသားသမီးကိုပြုစုပြောထောင်တဲ့အခါဘလို့အိမ်နီးချင်းမျိုးတွေနဲ့လဲဆိုတာကိုသိနာလဲအောင်ကျွန်တော်တို့ app ကသတင်းပေးထားပါတယ
် Virginia ပြည်နယ်တက်ကလို့ကကုလသရေးလက်ထောက်ပါမခ Ben McCartney ကအခုလိုပြောပါတယ်
People do seem to care about the political identity.
အင်းကြီးချင်းတွေရဲ့နိုင်ငံရေးတိုင်းညွတ်မှုကိုလူတွေကသိကျင်ပုံရပါတယ်။တချို့ကုမ္ပဏီတွေကဒီလိုအသတင်းအချက်လက်တွေကိုဝယ်သူသိအောင်လုပ်ကြတာကျွန်တော်အတွက်တော့မဆန်းပါဘူး
။ကြောင်းလာမဲ့သူကကိုယ့်နိုင်ငံရေးအမြင်မတူသူဆိုရင်အရင်ရှိနေတဲ့အင်းကြီးချင်းတွေကအမြင်တူသူပြောင်းလာမှနဲ့ရှင်းလိုက်တဲ့အခါပြောင်းသွားဖို့အလားအလာနည်းနည်းပုံများတယ်လို့ပူတွဲဆက်လန်းရှင် Ben McCartney ကပြောပါတယ်။
So political polarization isn't just
ငငယ်ရေးပက်လိုက်လာတာလူမှုမီဒီယာမှာတွေ့ရတဲ့လက္ခဏာပဲမဟုတ်ပါဘူးစီးပွားရေးနဲ့ဆက်ဆက်ဆုံးဖြတ်ရမှာလဲဖြစ်လာနေပါတယ
်ပြောင်းရွှေ့လာတရားဆိုရင်တယောက်ကနိုင်ငံရေးတဏ္ဍာကိုတွေ့ရပါတယ်တဲ့ဒါကြောင့်ပြောင်းသွားကြသူတွေဟာနိုင်ငံရေးနဲ့ပတ်သက်တာနေကြတယ်လို့မက်ကနီကပြောပါတယ
် They don't want politics to be part of their
နိုင်ငံရေးကိုနေလူဝဘဝရဲ့တစ်စိတ်တစ်ပိုင်းဖြစ်လာမှာလို့တော့မလိုလားဘောဗျာဒါပေမဲ့အိမ်လီချင်းအစ်စ်ရောက်လာမယ်သူကနိုင်ငံရေးစကားတွေပြောရုံမကဘူးကိုမကြိုက်တဲ့ပါတီဘက်ကလည်းဖြစ်နေတယ်ဆိုရင်အကြီးအမားဆုံးတင်းမာမှုဖြစ်ပေါ်လာတာကျွန်တော်တို့တွေ့ရပါတယ
်ဒီလိုအက်မျိုးကအမေရိကန်မှာနိုင်ငံရေးအရကွဲနေတော့ဘူးပိုးပြီးအကွဲကြီးကွဲမသွားစေဘူးလား WCF ဦးတွက်ဖန်တီးယူကယ်လီကတော့အခုလိုဆိုပါတယ
် We're giving people the data and the information to control
ကိုကန်တရားကိုကိုထိန်းချုပ်နိုင်အောင်လူတွေကိုသတင်းနဲ့အချက်လက်တွေကျွန်တော်တို့ပေးနေတာပါကြိုက်တယ်လို့သုံးနိုင်ပါတယ်အချက်လက်တွေကရှိပြီးသားပ
ါ WCF ရီမန်ချက်ကတော့အများပြည်သူရရှိနိုင်တဲ့သတင်းအချက်လက်တွေကိုပိုလွယ်လွယ်ရှာနိုင်ရေးဖြစ်တယ်လို့ပြောထားကြအောင်ပါခင်ဗျာ
ဦးတမောင်သန်းပြောပြခဲ့တာပါတဝဲအထူးစီးပွားရေးဆောင်ကရုရှားရဲ့ယင်းနီမြို့နံမှုအကြောင်းမပြောခင်မှာအခုတော့ဒီလူဝင်မှုကြီးကြပ်ရေးမူဝါဒကိစ္စပါဥရောပတိုက်နိုင်ငံတွေသာမကဘဲနဲ့ကနေဒါနိုင်ငံမှာပါလူဝင်မှုကြီးကြပ်ရေးမူဝါဒကတင်းကျပ်လာနေပါတယ်ကနေဒါနိုင်ငံမှာလောကဥပဒေတွေတင်းကျပ်လာတဲ့အတွက်ကြောင့်လို့ဒီနိုင်ငံတကာအကြောင်းသားတွေအပေါ်သက်ရောက်မှုရှိလာတာပါကနေဒါနိုင်ငံကအာဆိုဦးမှာကွန်ပေါင်းရေးရဲ့ပေးပို့ထားတဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ်
ကနေဒါဟာနိုင်ငံတကာကျောင်းသားလက်ခံမှုကိုဒီနှစ်လျှော့ချလိုက်ပြီး 4,300 လက်ခံပါတယ်။ဒါဟာအရင်နှစ်ကထက်10ရာခိုင်နှုန်းလျော့ချသွားတာပါ။ရှီခ်အိုမာခီယာခူရာဟာလွန်ခဲ့တဲ့တစ်နှစ်လောက်ကမှဘာကီနာဖာဆိုနိုင်ငံကနေရောက်လာတာပါ။သူ့ရဲ့အခြေအနေဟာကနေဒါမှာရှိတဲ့ထောင်နဲ့ချီတဲ့နိုင်ငံတကာကျောင်းသားတွေရဲ့အခြေအနေကိုဖော်ပြနေပါတယ
်။ဒီကနေဒါ parce que le Canada est un pays où il y avait plus d'opportunités
ကျွန်တော်ကကနေဒါနိုင်ငံကိုလာဖို့ရွေးချယ်ခဲ့ပါတယ်။ဘာလို့လဲဆိုတော့ကနေဒါမှာကျွန်တော်နဲ့ပဲနဲ့သက်ဆိုင်တဲ့အတွက်အခွင့်အလမ်းတွေပိုများလို့ပါ
။ဒါပေမဲ့အခုဘွဲရပြီးတဲ့နောက်ကနေဒါမှာနေထိုင်ဖို့နဲ့အလုပ်လုပ်ကင်ဖို့ပိုမိုခက်ခဲလာပါတယ်။ကနေဒါမှာကျောင်းလာတက်မဲ့သူတွေဟာဗန်ထဲမှာအနည်းဆုံးဒေါ်လာ2000ရှိရပါမယ်။အရင်က1000ပဲရှိဖို့လိုပါတယ်။ဘွဲရပြီးလို့ကနေဒါမှာအလုပ်လုပ်မယ်ဆိုရင်လည်းအင်္ဂလိပ်စာဒါမှမဟုတ်ပြင်သစ်စာစကားကောင်းစွာတတ်ကြွဖို့လိုပါတယ်။ဒါအပြင်ကနေဒါမှာလိုအပ်တဲ့နယ်ပယ်တွေနဲ့ဆိုင်တဲ့ဘာသာရပ်တွေနဲ့ဘွဲ့ရဖို့လိုပါတယ်။ဥပမာစိုက်ပျိုးရေးသိပ္ပံနဲ့ကျန်းမာရေးစောင့်ရှောက်မှုစတဲ့နယ်ပယ်တွေဖြစ်ပါတယ်။
quand j'ai quitté le pays, c'était pour faire l'exploitation minière. Mais maintenant, avec les nouvelles lois d'immigration, cette filière...
Je suis venu à la maison de la ville. Je suis venu à la ville de la ville. Je suis venu à la ville de la ville. Je suis venu à la ville.
အခုလိုဥပဒေအသစ်တွေပြဋ္ဌာန်းလိုက်ရတာဟာကနေဒါအစိုးရအနေနဲ့အိုးအိမ်နဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အချိန်ရအောင်လူဦးရေတိုးနှုန်းကိုခိတ္တဆိုင်ငံ့ထားနိုင်ဖို့အတွက်ဖြစ်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မသေးချာမှုတွေများလာတာနဲ့အထူးចောင်းသားတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေကိုတွားရောက်စုံစမ်းကြသလိုဘက်ကီဝန္ဒါထူထောင်ထားတဲ့ရှီရာလိုဝက်ဘ်ဆိုက်တွေကိုဝင်ကြည့်ကြပါတယ်။သူရဲ့ website မှာ visa ရှောင်နှီးလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အလုပ်အကန့်ရှောက်ဖွေဖို့နည်းလမ်းတွေကိုညွှန်ပြထားပါတယ်။ Bucky Wonder ကအခုလိုရှင်းပြပါတယ
် Would not work for you because the immigration is changing per second so you need to be
အခုချိန်မှာကိုယ့်ဘာသာကိုလုပ်ဖို့ဆိုတာမလွယ်ကူတဲ့အချိန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူဝင်မှုကြီးကြပ်ရေးအစည်းအဝေးကစက္ကန့်နဲ့မျှပြောင်းလဲနေလို့ပါဒါကြောင့်ကိုလုံနိုင်တာတွေဘာတွေရှိလဲဆိုတာသိဖို့တေချာလေ့လာဖို့လိုပါတယ
်။မတိကျမှုတွေရှိပေမဲ့လဲခီရာခူရာကတော့သူ့အနေနဲ့ကနေဒါနိုင်ငံကိုရောသူ့ရဲ့မိခင်နိုင်ငံကိုပါနှစ်နိုင်ငံလုံးကိုဆက်ပြီးအကျိုးပြုနိုင်နိုင်မယ်လို့ယုံကြည်နေစေဖြစ်ပါတယ်
။ She de bonnes opportunités et après quelques années il retourne au pays parce que je veux mettre en valeur
ကျွန်တော်ရဲ့စီစဉ်ကတော့ဒီမှာတင်နန်းတွေပြီးအတွေ့အကြုံရအောင်အခွင့်အလမ်းကောင်းတွေရှာပါမယ်။နေ့နေ့ငယ်နေပြီးတော့ကျွန်တော်နိုင်ငံကိုပြန်မှာပါဘာလို့လဲဆိုတော့ဒီမှာလေးလာခဲ့တာတွေကိုကျွန်တော်နိုင်ငံမှာပြန်ပြီးတော့အသုံးချခြင်းလို့ပါ
နိုင်ငံတကာចောင်းသားတွေလာရောက်မှုဟာကနေဒါစီးပွားရေးအတွက်နှစ်စဉ်ဒေါ်လာ22ဘီလီယံလောက်ရတယ်လို့ဘက်ကီဝန်ဒါကထောက်ပြပါတယ်အခုလိုចောင်းသားတွေလက်ခံတာရှော့ချလိုက်တဲ့အတွက်စီးပွားရေးကိုထိခိုက်နိုင်တယ်လို့ဤချင်းရှိပြီးတော်တဲ့သူတွေရနိုင်ဖို့ကိုလည်းထိခိုက်နိုင်တယ်လို့ဘက်ကီဝန်ဒါကပြောဆိုပါတယ်
ဒီအစီအစဉ်လေးကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။သုံးနိုင်ငံပေါင်းပြီးတော့ကြားဖြတ်နှိမ်နှင်းမှုအပေါ်သုံးသက်ချက်မတင်ပြခင်မှာအခုတခါတော့ဒီရင်းနှီးမြှုပ်နှံမှုကိစ္စပါ။တဝဲအထူးစီးပွားရေးဆောင်စီမံကိန်းမှာရင်းနှီးမြှုပ်နှံဖို့ရုရှားနဲ့မြန်မာတို့ကြားသဘောတူညီလိုက်ကြပေမဲ့နိုင်ငံရေးအခြေအနေအရလွတ်လပ်စွာစောင့်ကြည့်ပံ့ခွင့်မရှိဘဲဖြစ်နေပါလေ။လက်ရှိမှာလုပ်ငန်းတွေမစသေးပေမဲ့လည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတွေကတင်းရှောင်နေကြရပါလေ။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်တင်ကြီးထိုက်ကတင်ပြမှာပါ
။တဝဲအထူးစီးပွားရေးဆောင်မှာစိတ်ကန်းချမီသွေးသုံးဓာတ်ပေးဆက်ယုံနဲ့ရင်းနှံချက်ဆက်ယုံတိဆောက်ရေးလုပ်ငန်းတွေပါဝင်မဲ့ရင်းနှီးမြှုပ်နှံမှုအတွက်ရုရှားမြန်မာသဘောတူလက်မှတ်ရေးထိုးပါတယ်ဒီမိုကရေစီရဲ့လှုပ်ရှားမှုသပိတ်ကော်မတီ DGMSC တာဝန်ခံကိုမင်းလွင်ဦးကတော့ဒီအပေါ်မှာအခုလိုပြောပါတယ
်ကျွန်တော်တို့ DGMSC နေနဲ့ကတော့ဟိုထူးစီးပွားရေးဆိုကျွန်တော်တို့ဘာမှကတ်ကွက်စရာမလိုဘူးဒါပေမဲ့ဒီ RD စစ်ကောင်စီကနိုင်ငံရေးနဲ့ဟိုကပဏမန်ရေးချိုးမြှောင်းရဖို့အတွက်ဟိုစီမံကိန်းကောင်တဲပေါ်မယ်ဆိုတဲ့ဟာမျိုးကကျတော့ကျွန်တော်တို့ DGMSC နေနဲ့လက်ခံနေကြအချက်မရှိဘူးပေါ့ဗျာ
အနာတိန်ထတဲ့ကာလမှာစီရေးပြိပခန့်နဲ့ပွင့်လင်းမြင်သာမှုမရှိချေအခုလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်မရှိမှာကိုလည်းသူကထောက်ပြပါတယ
်ကျွန်တော်တို့ရသားဆူရလက်ထက်မှာတော့မဟုတ်ပဲဒီစီမံကိန်းကိုကောင်တဲပေါ်တဲ့အခါမှာကျွန်တော်တို့ data ခံလေ social media ရမယ်ဟာတွေဟိုအများကြီးရှိရဗျာအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ရက်ဖက်နဲ့လူမှုဖွဲ့စည်းတွေထဲထဲဝင်ကျွန်တော်တို့စောင့်ကြည့်နိုင်တဲ့အနေအထားမျိုးရှိတယ်ဟိုဝေဖန်ထောက်ပြနိုင်တဲ့ဟာမျိုးတွေရှိတယ်အခုလက်ရှိအခြေအနေမှာအဲ့လိုအခြေအနေမျိုးလည်းမဟုတ်ဘူးဗျာကျွန်တော်တို့တိုက်ပြီးကပြိပခဇူဟဲကိုရောက်နေတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအခြေအနေမှာတစ်ဖက်တည်းစီမံကိန်းကောင်တဲပေါ်မယ်ဆိုတဲ့ဟာမျိုးတွေကတော့ဟိုမဖြစ်သေးဘူးလို့ကျွန်တော်တို့ကမြင်နေကြ
အခုရုရှားကရင်းနှီးမြှုပ်နှံမဲ့အထူးစီးပွားရေးဆောင်ဝင်ချင်မှာဒေသခံတွေကတော့စစ်ပေးချောင်တင်းရှောင်နေကြရပါတယ်။အဲ့ဒီဒေသတဝိုက်မှာလည်းစစ်တပ်ဖက်ကနေမြေရှင်းလင်းတိုက်ခိုက်တာတွေရှိတယ်လို့တော်လန်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။သူတို့ကတော့အခုစီးပွားရေးဆိုတာ MOU ထိုးထားတော့ရှိသေးတယ်ဆိုတော့လေအခုလောလောဆယ်တော့သူတို့ကစီးပွားရေးလုပ်ငန်းတွေမလုပ်သေးတဲ့အခြေအနေမှာရှိတယ်ပေါ့ဗျာ။ဒီလိုဆက်ကြောက်ကြည့်ရတော့ကျွန်တော်ပြည်သူတွေကတော့ရှင်ရမှာပဲလေပြေးရမှာပဲလေ
တဝဲခရိုင်ထဲမှာပြီးခဲ့တဲ့2024နှစ်ကုန်ပိုင်းကစလို့လေကြောင်းတိုက်ခိုက်မှုမရှိတော့ပေမဲ့မြေပြင်မှာစစ်ကြောင်းထိုးဝင်တာနဲ့လက်နက်ကြီးရန်မကြခဏဆိုသလိုရှိတယ်လို့ဒေသတွင်းကပြောကြပါတယ်တဝဲအထူးစစ်ပွဲရေးဆောင်တဲ့ရင်းနှီးစိတ်ကန်စီမံကိန်းကိုစစ်အစိုးရက2008ခုနှစ်မှာစတင်ခဲ့ပေမဲ့အခုအချိန်ထိအကောင့်ထဲမပေါ်သေးတာဖြစ်ပါတယ်
မတ်တင်ကြီးတိုက်ပြောပြခဲ့တာပါအခုတော့ဒီကြားဖြတ်နှိမ်နှင်းရေးနဲ့ဆိုင်တဲ့သုံးသက်ချက်ပါ ထိုင်းမြန်မာနယ်စပ် online ငွေလိမ်ကိုင်းတွေကိုနှိမ့်နှင်းရမှာလူအောင်ထောင်ချီဖမ်းဆီးခံထားရတာပါဒီလူတွေကိုနေရရင်ပြန်ပို့နိုင်ရင်မှလူသားချင်းစာနာမှုဆိုင်ရာအချက်တဲတွေကြုံလာနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ကိုဝင်းမင်းကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ထိုင်းကာကွယ်ဝင်ကြီးဖွန်တန်ဝီချာယာချိုက်ကထိုင်းဘက်ကိုထွက်ပြေးလာနိုင်တဲ့နိုင်ငံခြားသား9000လောက်အထိရှိနေတာကြောင့်နေရပြန်ပို့ရေးသက်ဆိုင်ရာအစိုးရတွေနဲ့ဆက်သွယ်ဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးကိုတနင်္လာနေ့ကတိုက်တွန်းခဲ့တာသတင်းရှင်းသတင်းစာမှာတနင်္လာအင်္ဂါကဖော်ပြခဲ့ပါတယ်။နောက်တနင်္လာပဲထိုင်းနိုင်ငံခြားရေးဝန်ကြီးမာရစ်ဆန်ဂီယာဖွန်နဲ့တရုတ်ထူးနိုင်ငံခြားရေးဝန်ကြီးဆန်ဝီတောင်းတို့ဗီယက်နမ်မှာလုပ်တဲ့အာဆီယံနိုင်ငံဖိုရမ်2025မှာတွေ့ပြီးဒီငွေလင်ကိုင်းနေနေရေးပူးပေါင်းလှုပ်ရှားဖို့ဆွေးနွေးခဲ့တာကိုသတင်းရှင်းရုပ်သံမှာမနေ့ကပဲထုတ်လွှင့်ခဲ့ပါတယ်။ဒါပေမဲ့ဒီငွေလင်ကိုင်းကလူထောင်ချီနေရပြန်ပို့တာမှာအခက်အခဲကြီးနိုင်ပုံကို USIP American ငြိမ်းချမ်းရေးဖွဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးချုပ်စင်တာဝါကအခုလိုထောက်ပြပါတယ
် A full-fledged humanitarian disaster is now brewing on the Myanmar
ပြည်ကရပောင်းများစွာတဲ့ငွေလင်ကိုင်းလူကနေလူပေါင်းထောင်ချီအဖမ်းခံရတာကြောင့်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပြဿနာကြီးတဆုံနေပါတယ်ဒလောဆယ်မှာဒီလူတွေကိုထိုင်းကတဆင့်သူတို့နိုင်ငံတွေကိုပြန်ပို့ပေးဖို့ဆက်လုပ်နေပါတယ်နိုင်ငံပေါင်း30နီးပါးကအဖမ်းခံထားတဲ့ဒီလူပေါင်း6000ကနေ9000လောက်အထိပြန်ပို့ပေးနိုင်ဖို့ဒီနိုင်ငံများစွာမှာအထူးသဖြင့်ဝေးလံတဲ့နိုင်ငံတွေမှာငွေကြေးနဲ့တန်တမာအရင်းမြစ်တွေဒီဒေသထဲမှာရှိမနေပါဘူး။ဒါကြောင့်ရုတ်တရက်အဖမ်းခံထားတဲ့ဒီလူပေါင်းများစွာအတွက်ပြန်ပို့ရေးစခန်းတွေအစနစ်တကျမရှိသေးဘဲနဲ့စားရေးနေရေးကြီးကြီးမားမားအခက်ကြုံရနိုင်ပါလေ
။အခုလိုနေရက်ပြန်ပို့ရေးမှာကြန့်ကြာမှုတချို့ရှိနေတာကိုလည်းCDM ဘုံမှုနောင်ရကအခုလိုသုံးသပ်ပြပါတယ
်ဒေတာတွင်း PR တွေရောနိုင်ငံတကာ PR တွေရောဒီထိုင်းဆိုရရဲ့တုံ့ဆောင်တော်မှုအခြေအနေတွေရောပေါ့ဒီကင်းနေကြသောတက် BG နဲ့ DBA တက်ဖွဲ့တွေအနေနဲ့လည်းသူတို့နေမြေတွင်းမှာရှိတဲ့ကြားဖက်လုပ်ငန်းတွေကိုစစ်စစ်ဖော်ထုတ်ပြီးတော့ဖန်စီရှင်းလင်းနေတာကျွန်တော်ပို့ပြီးတွေ့လာရတယ်ပေါ့နော်အဲကြတော့လက်ရှိသတင်းတွေထဲမှာတော့ BG နဲ့ DKB ကြားမှာကျွန်တော်လူ9000လောက်သူတို့ဖန်စီထင်းနေတာရတယ်ဆိုတော့သတင်းတွေတော့ကြားရတာပေါ့နော်ဒီအင်အားကတော့တရုတ်နိုင်ငံသားတွေဆိုရင်တော့ပုံမှန်တိုင်းထိုင်းဘက်ကိုလွှဲပြီးတော့တရုတ်ကိုတိုက်ရိုက်ပို့တာမျိုးတွေဆက်လှုပ်လာနိုင်တယ်ပေါ့နော်တိုးတော့တရုတ်နိုင်ငံသားမဟုတ်တဲ့ကြားဖက်လုပ်ငန်းတွေမှာဖန်စီထင်းထင်းခနာတဲ့တခြားနိုင်ငံသားတွေဆိုရင်တော့ဒီအင်အားများပြားပေါ့ဒီလူ9000လောက်နီးပါးကတော့ကျွန်တော်ထင်တယ်ထိုင်းဘက်ကိုရောက်တဲ့ခါမှာလဲသူတို့စစ်စီလုံဆောင်မှုတွေအတိုင်းအတာတစ်ခုတွေရှိနိုင်တယ်ကျွန်တော်ဒီအခြေအတွက်ဟာထိုင်းဆိုရနေလဲနှစ်ဖက်ကြွေပြောင်းပြီးတာတွေစစ်စေးတာတွေသက်ဆိုင်နိုင်ငံတွေပြန်ပို့တာတွေအချိန်တိုင်းအတာတစ်ခုတွေကြာနိုင်တယ်လို့ယူဆတယ
်ကြာပြင်အခုငွေလိန်ကိုင်းနေနေရေးသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကနေထိခိုက်စေနိုင်တာကိုလဲ CDM ဘူကြီးစင်ရောကအခုလိုရှင်းပြပါတယ
်ယူရီးယားနဲ့ဒီမှာစစ်တပ်နဲ့တရုတ်နဲ့ထရိုင်ပေါ့နော်သုံးမျိုးဆက်ပြီးတော့လဝါချင်းရိုက်ပြီးဒီကြားဖြန့်အခုမှရှိတာမဟုတ်ဘူးဒါဒေါ်နယ်ထရန့်တက်လာပြီးကမှဒီကိစ္စကိုဆောင်းပေးပြီးတော့လှုပ်လာတာအဲဟိုဘက်ကမဝင်ခင်ကုပြတ္တနာကိုရှင်းတဲ့ပုံစံမျိုးပေါ့နော်အဲ့ဒီအတွက်လဲကျွန်တော်တို့ထိုင်းဘက်မှာကဒီ CDM တွေရောတော်လန်ရေးအတွက်ထောက်တိုင်နေဖြစ်တဲ့ supporter တွေတော်တော်များများလဲယူရီးယားဘက်မှာအခြေပြုပြီးတော့လှုပ်ရှားပြီးတော့ပါဝင်နေကြတာပေါ့နော်အဲအဲ့ဒီအင်အားစုတွေကိုတွယ်ဝိုက်တဲ့နည်းနဲ့ရောဓာတ်ရိုက်ကောဒါချင်းချောက်လာနိုင်တယ်ဖမ်းဆီးလာနိုင်တယ
်အခုလိုမြန်မာနိုင်ငံသားတွေပေါ်မှာပါထိခိုက်လာနေတာကို CDM ဘုံမှုနောင်ရုပ်ကလည်းသဘောတူပါတယ
်ဒီသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအောက်ကနေပြီးတော့စစ်ကောင်စီနေနဲ့လည်းဒီကြားဖြန့်လုပ်ငန်းတွေကိုအခြေစပ်ပူးပေါင်းလွှဲပြောင်းဖွဲ့ထုတ်ရေးတွေမှာပါဝင်ဆောင်ရွက်ရင်းနဲ့ဒီထိုင်းရောက်တော်လန်ရင်းဆက်ဆက်တဲ့မြန်မာအင်အားစုတွေပေါ်မှာတွေဝိုက်ဖီယာပေးလှုပ်ဆောင်တာမျိုးတွေခြိလာနိုင်မယ်လို့ယူဆတယ်ဒါကြောင့်လည်းအခုလက်ရှိမှာဆိုရင်ထိုင်းနိုင်ငံမှာပြင်မတာဖန်ဆင်းစစ်ဆေးမှုတွေတင်းကျပ်မှုတွေစတဲ့လှုပ်ဆောင်လာတယ်အဲ့ဒီအကျိုးဆက်အနေနဲ့လည်းဒီကျွန်တော်တို့မြန်မာရွှေ့ပြောင်းအလုပ်သမားတွေပေါ်မှာလည်းဟိုအာယုံဆိုင်ခံလာတာတွေတင်းကျပ်စစ်ဆေးတာတွေပိုများလာတယ်ပေါ့နော်မကြခင်ကလည်းပြီးခဲ့တဲ့ဂျပန်ကလည်းကျွန်တော်တို့ AAC အလုပ်သမားကွန်ရီအဖွဲ့တခါမျိုးမှာဖီယာပေးပိတ်သိမ်းခံရတာမျိုးတွေအလားတူရွှေ့ပြောင်းမြန်မာနိုင်ငံသားတွေပေါ်မှာစစ်ဆေးဖန်ဆင်းမှုတွေလည်းကျွန်တော်စတဲ့တွေ့လာရတယ်ပေါ့နော
်အဲ့ဒီတော့ဒီနှိမ်နှင်းမှုလုပ်ငန်းတွေကြောင့် online ငွေလိမ်ကိုင်းတွေထိခိုက်နိုင်မှုကိုမေးတာမှာ Jason Tower ကအခုလိုဆက်ထောက်ပြပါတယ
် The strategy of the Myanmar military and the DKBA seems to be to selectively
မြန်မာစစ်ကောင်စီကနေဂျာဆောင်တက် BGF နဲ့ Democracy ကျိုးပြူကရင်တက် DKBA တို့ရဲ့မဟာဗျူဟာကတော့ထိုင်းဘက်ကလက်ခံပို့ဆောင်ပေးနိုင်တဲ့စနစ်ကိုမနိုင်မနှင်းဖြစ်စေရေးငွေလိမ်ကိုင်းကနေတတ်တတ်မမလူတွေကိုရုတ်တရက်အမြန်ဖမ်းပို့ဖို့နဲ့မြန်မာဘက်ကဒီနှိမ်နှင်းရေးတုံ့တုံ့တိုက်တိုက်စူးစမ်းလုပ်နေတာပုံဖော်ဖို့ဖြစ်ပုံရပါတယ်ဒါပေမဲ့လက်တွေ့မြေပြမှာကဒီငွေလိမ်ကိုင်းတွေဆက်လဲပတ်နိုင်စီတကယ်တမ်းဒီလုပ်ငန်းတွေကိုမနှိမ်နှင်းပဲအလိန်ခံသိမ်းသွင်းခံရတဲ့တားကောင်ထောင်ချီကိုသာအဖမ်းပြပြီးတော့ဒီနှိမ်နှင်းရေးလှုပ်ပြနေတဲ့ပုံပေါ်အောင်ဖော်ဆောင်နေပုံရပါတယ
်။ဒါအပြင်အခုတရုတ်အနေနဲ့ကဒီမြန်မာကငွေလိမ်ကိုင်းတွေကမ္ဘောဒီးယားဘက်ကိုရှေ့သွားမှဆိုရင်ပြီး ထိုင်းကမ္ဘောဒီးယားနယ်စပ်မှာပါတိုးချဲ့နေနေဖို့ပြင်နေတယ်လို့ဂျေဆင်တာဝါကဆက်ပြောခဲ့ပါတယ်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှခေါ်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ထိတ်ဆက်ရပါရှင
် VOA ရဲ့မနက်ခင်းစီစဉ်တွေကိုနားဆင်နေရပါပါမကြခင်တင်ဆက်သွားမယ့်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ထိုင်းနိုင်ငံအတွင်းသတင်းတစ်ပတ်နီးပါးမှာပြစ်မှုကျူးလွန်သူပေါင်း1000နီးပါးကိုဖမ်းဆီးခဲ့တဲ့အထက်မြန်မာနိုင်ငံသားတွေထက်ဝက်နီးပါးပါဝင်နေတဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံမှာနိုင်ငံတော်လုံခြုံရေးအတွက်ထိုင်းနယ်စပ်တလျှောက်နဲ့ခရိုင်အသီးသီးမှာတရားမဝင်နေထိုင်နေသူတွေရာဇဝတ်မှုကျူးလွန်တဲ့နိုင်ငံခြားသားတွေအွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့ပတ်သက်နေသူတွေကိုတစ်ပတ်အတွင်းပြင်းပြင်းထန်ထန်ဖမ်းဆီးမှုတွေလှုပ်ဆောင်ခဲ့ရမှာ6ရက်အတွင်းဖမ်းပြီးတဲ့နိုင်ငံခြားသား9500ကျော်ရှိခဲ့တယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဖမ်းပြီးတဲ့တဝက်ကျော်ကမြန်မာနိုင်ငံသားတွေဖြစ်ပြီးလူဦးရေ4000ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီအပိုင်းတွင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရတယ်လို့ဈေးရောင်းတာတွေနဲ့နိုင်ငံခြားသားတွေလုခွင့်မရှိတဲ့အလုပ်တွေကိုလုကင်လို့ဆိုပြီးဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်နေပါတယ်ထိုင်းနိုင်ငံတဲကိုအလုပ်လုပ်ဖို့လာကြသူတွေကိုမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတာကိုတင်းရှောင်တဲ့အနေနဲ့ကိုလာကြသူတွေဟာဒီအပိုင်းတွင်အစုလိုက်အပြုံလိုက်အဖမ်းခံနေရတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးရဲမင်းကလည်းပြောပါတယ
်ခပိုင်းကခုလူတွေကချောင်းလာနဲ့ထွက်ပြေးလာကြတာဆိုတော့ဤကြောင့်ဒီထိုင်းနိုင်ငံတဲ့ဦးရဲလူတွေကပြင်းနေကြတာဆိုတော့ဒီပိုင်းဖမ်းမိကြတယ်လားဖမ်းမိကြတယ်ကစုလိုက်ကြုံလိုက်နေပုံများလာလို့ရှိတယ်အခုဒီအပိုင်းမှာရင်ဟိုတကယ်တော့3ရက်ကလည်းလူကြီး900ကျော်လောက်ဖမ်းဆီးခံပြီးတယ်ဘာလို့လဲဆိုတော့အကျွန်တော်ကြားပြရတဲ့သတင်းတွေကကျွန်တော်မသိတဲ့သတင်းတွေအများကြီးရှိတယ်နေ့စဉ်လိုလိုဖမ်းဆီးခံပြီးနေတဲ့သဘောပဲဟုတ်
ပြီးခဲ့တဲ့ရက်နှဲငယ်တုန်းကနိုင်ငံခြားသား၄ဦးဟာစစ်ရုံတစ်ခုမှာအကြမ်းဖက်ကျူးလွန်တဲ့ဖြစ်ရပ်တစ်ခုဖြစ်ပွားခဲ့ပြီးမယောင်ဆောင်ခရိုင်ပိုင်မြို့နယ်အတွင်းနေထိုင်နေတဲ့နိုင်ငံခြားသားတွေကအများပြည်သူပိုင်တဲ့နေရာကိုနေထိုင်လာတယ်ဆိုပြီးထိုင်းအနာပိုင်တွေကိုတိုင်ကြားဝေဖန်ပြောဆိုခံရပြီးတဲ့နောက်ဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အတွင်းထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့မှုကင်းများပပျောက်ဖို့နဲ့အများပြည်သူအန္တရာယ်ကင်းလုံခြုံစွာနေထိုင်ရေးကောင်းစေနဲ့နိုင်ငံခြားသားများစုပေါင်းနေထိုင်နေတဲ့နေရာတွေကိုဝင်ရောက်စစ်ဆေးဖို့အတွက်ထိုင်းအစိုးရကအရေးပေါ်သတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့ကနိုင်ငံအတွင်းမှုကင်းများပပျောက်စေရန်အတွက်ရဲနယ်လဝကအပါအဝင်မှုကင်းနေနေရေးရဲတပ်ဖွဲ့ဝင်တွေကိုပါညွှန်ကြားပြီးဖမ်းဆီးမှုတွေကိုစတင်ခဲ့တာပါရဲတပ်ဖွဲ့ဝင်တွေကသက်ဆိုင်ရာနယ်မြေအတွင်းမှာတရားမဝင်နိုင်ငံခြားသားများဖမ်းဆီးအရေးယူနိုင်ရေးလူကုန်ကူးမှုနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတရားမဝင်စီးပွားရေးလုပ်ငန်းများလုပ်ကင်နေမှုတွေကိုဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အထိဖမ်းဆီးမှုတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့က6ရက်အတွင်းစစ်ဆေးဖမ်းဆီးရာမှာပြစ်မှုကျူးလွန်သူနိုင်ငံခြားသား9532ဦးကိုအရေးယူနိုင်ခဲ့ကြောင်းဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဝရန်ထုတ်ခံထားရသူ209ဦး၊တရားမဝင်နေထိုင်သူ6239ဦး၊ overstay နဲ့နေထိုင်သူ895ဦး၊နိုင်ငံသားမှတ်ပုံတင်ရုပ်သိမ်းခံရသူ120ဦး၊ခွင့်ပြုမထားတဲ့တားမြစ်ထားတဲ့လုပ်ငန်းလုပ်ကိုင်နေသူ463ဦးနဲ့တခြားဥပဒေချိုးဖောက်သူ1628ဦးလို့ပါဝင်တယ်လို့ဆိုပါတယ်နိုင်ငံလိုက်ဖမ်းဆီးအရေးယူခံရမှုစည်ရင်ထဲမှာတော့ထိုင်းနိုင်ငံသား964ဦးမြန်မာနိုင်ငံသား4889ဦးလာအိုနိုင်ငံသား1699ဦးကမ္ဘောဒီးယားနိုင်ငံသား1386ဦးဗီယက်နမ်103ဦးနဲ့တခြားနိုင်ငံသား912ဦးဖမ်းဆီးခံခဲ့ရတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမှဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေကို VOA ရဲ့ website စာမျက်နှာနဲ့ VOA ရဲ့ social media တွေမှာလည်းအပြည့်စုံပြန်လည်နားဆင်လို့ရပါတယ်။သိပ်မကြခင်မှာတော့ editor နဲ့ screen reader ကျန်စီပတ်စင်အားကစားကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကို line to meter 25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to meter 19 25နဲ့30 ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြားသားဝင်နေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီအားကစားစားတဲ့ပတ်စင်ကဏ္ဍတွေထုတ်လွှင့်ဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ American အကူအညီမပါတဲ့မြန်မာဒီမိုကရေစီရေးဆိုတဲ့ခေါင်းစဉ်နဲ့ editor ဆွေးနွေးကန်ကိုတင်ဆက်ပါမယ်အစကတည်းကမြန်မာတွေတိတ်အားမရခဲ့တဲ့ American ရဲ့အကူအညီအခုရပ်ဆိုင်သွားပြီဆိုတော့မြန်မာဒီမိုကရေစီရေးဒီတော်လှန်ရေးအရေးတော်ပုံရှေ့အလားလာဘယ်လိုရှိနိုင်ပါသလဲလူလူရဲ့အတန်နဲ့ကျွမ်းကျင်သူတွေရဲ့သုံးသက်ချက်တွေကိုအခြေခံပြီးတော့ဒီတစ်ပတ်မှာအရီတာဆွေးနွေးကမ်းမှာဦးကျော်စံသားကိုမမ်းမြတ်သစင်အောင်မေးမြန်းထားပါလေ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဆင
်းဒီ American နဲ့ပတ်သက်ပြီးတော့မြန်မာအရေးမှာဒီအကူအညီရလိုက်တာတွေကိုမပြောခင်မှာအရင်ကပေးခဲ့တဲ့အကူအညီတွေကဘယ်လောက်ထိထိရောက်မှုရှိခဲ့ပါလဲအဲ့ဒါမေးချင်ပါတယ
်အမေရိကန်ပေးခဲ့တဲ့အကူအညီကိုတကယ်2500ကျင်းတ်လောက်တယ်လို့လက်ခံတဲ့လူတွေသိမရှိရဘူးတွေးရပါတယ်မဆူမပိုးမြတ်သာဖြစ်တယ်လို့ပြောကြတယ်တချို့ကလည်းဘယ်လောက်ပြောလဲဘယ်လိုပြောလဲဆိုတကယ်လို့အမေရိကန်သာထိထိရောက်အကူအညီပေးမယ်ဆိုရင်ယူကရိန်းကိုပေးတာရဲ့အစရာကနောက်ပဲပြင်းနေဆိုရင်မြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားပြီလို့ပြောကြတယ်တချို့ကလည်းအဲအခြေအနေဘယ်လိုပြောင်းမလဲဆိုတာလည်းပဲနှစ်မျိုးကွဲပြီးတော့စီးတယ်တချို့ကတော့အဲလိုသာဖြည်းဖြည်းရောက်အခုညပြင်းစစ်ကောင်စီပြုတ်သွားတာကြာပြီလင်းနေမခံဘူးလို့ပြောကြတယ်တော့ကျန်တချို့ကလည်းပဲအဲလိုအမေရိကန်ဖြည်းဖြည်းရောက်ဝင်ပြီးကူညီနေဆိုရင်မြန်မာနိုင်ငံဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားမှာကြားခံစစ်မြေပြင် proxy battlefield ဖြစ်နေရောဆိုရောပြောကြတာလည်းရှိရဆိုတော့သိပြီးတော့ထီထီရောက်ရောက်အမေရိကန်ကအခုနည်းမပေးခဲ့တာဒီဘီလီယံဒီကိစ္စကိုငဲ့ကွက်ပြီးတော့သူတို့တွက်ခဲ့တာဖြစ်နိုင်မယ်လို့သူသားသူတို့ကမှတ်ချက်ချရပါတယ်။ဒါကြောင့်လည်းအမေရိကန်ဟာသူတို့ရဲ့ Burma Act ထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပတ်သက်ပြီးတော့သဘောထားပူပြီးတော့ခိုင်ခိုင်မာလုပ်မယ်လို့သူတို့ချမှတ်ခဲ့တယ်ပြီးတော့အဲ့ဒီမှာစာနာမှုအထောက်ပံ့ Humanitarian and Other Forms of Non-Lethal Assistance လို့ရေးထားတယ်သူကအစနာမှုအထောက်ပံ့ကတော့ဟုတ်ပြီသားပါတော့ကျမရဲ့ကိစ္စတွေပါလေပညာရေးပညာပံ့ပိုးမှုတွေဒါပေမဲ့ non lethal assistance ဆိုတဲ့ကိစ္စမှာတော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီကိုတိုက်နေတဲ့လူတွေဘက်ကမျှော်လင့်ခဲ့ရတာကဥပမာ drone ကိုထိန်းချုပ်နိုင်တဲ့အကူအညီမျိုးနောက်ပြီးတော့ဒါစစ်တပ်ကဘုံလာကျမယ်ဆိုရင် early warning system ပေါ့ကြိုတင်သတိပေးတဲ့system မျိုးအဲ့ဒီပုံစံမျိုးလောက်အကူအညီပေးမယ်လို့မျှော်လင့်ခဲ့ရတာအဆန်ကိုကြားပါရယ်သို့တော်လည်းပဲအဲ့ဒီကတကယ်တမ်းဖြစ်မလာခဲ့ဘူးအခက်အခဲတရှိရရှိရဆိုတော့အဲ့ဒီခုနပြောသလိုပဲပေါ့လေသူတို့ကလည်းအကန့်အသတ်ရှိခဲ့တဲ့အတွက်ကြောင့်သိထိတိရောမရှိခဲ့ဘူးလို့ပဲပြောမှာဖြစ်ပါတယ်လူကပြောကြတာပေါ့လေ
အခုဒီသမရထရမ့်အစိုးရတက်လာပြီးတော့ပြပအထောက်ပံ့နေရက်လိုက်တဲ့အပေါ်မှာလေတချို့ကတော့တော်တော်လေးကိုစိတ်ပြည့်အားငယ်ကြတယ်လို့သိရပါတယ်
စိတ်ပြအားငယ်ဆိုတာစိတ်မျောလင်းကြတဲ့လူတွေကတော့အောင်းမြင်မှာပဲဒါသဘာဝပါပဲဘယ်ရမှာဆိုစိတ်မျောလင်းချက်မြင့်မာထားပြီးတော့တကယ်တမ်းဖြစ်မလာရင်စိတ်ပြတာဥပနမူနာတစ်ခုကြားဖြတ်ပြောမယ်အဲဒီအစိုးရတက်ခါကြတာဟာဒီမိုကရေစီနေချင်းညာချင်းဝုန်းနဲ့ဖြစ်မယ်လို့မျောလင်းကြရုပ်တွေအများကြီးရှိတယ်ဒါပေမဲ့အဲ့လိုဖြစ်မလာတဲ့ကစိတ်ပြပြီးတော့ပြောလာတဲ့အဆန်ကလေးကျွန်တော်တို့ကြားခဲ့ရတာပဲဆိုတော့ဒီလိုပါပဲအမေရိကန်ဖြစ်ဖြစ်ဗတ်တန်ကန်ရဲ့အကူအညီဖြစ်ဖြစ်အဲ့လိုမျောလင်းကြတဲ့လူတွေကတော့စိတ်ပြမှာပါပဲသို့တော်လည်းပဲမမျောလင်းတဲ့လူတွေကတော့ဆက်တိုက်နေရပဲသူတို့အလုပ်ကိုသူတို့ဆက်လုပ်နေရပဲအဲ့လိုဆက်လုပ်နေလို့လည်းပဲဒီဘက်မှာအစိုးရပြောင်းပြောင်းမပြောင်းပြောင်းမူပြောင်းပြောင်းမပြောင်းပြောင်းသူတို့ဆက်တိုက်နေလို့သူတို့နေမြင်မှာအောင်မြင်မှုတွေရနေတယ်ဆိုတာလည်းပဲကျွန်တော်သတင်းတွေထဲမှာအများအားတွေ့နေရတာဖြစ်ပါတယ်ဆိုတော့စိတ်ပြအငင်မှုကတော့သိပြီးတော့ထိရောက်တဲ့အခြေအနေတော့မဟုတ်ပါဘူးဆက်လုပ်တဲ့လူတွေကလည်းလုံနေအောင်တွေ့ရတယ်လို့ပြောမှာပါ
နောက်တချို့သုံးသက်တာတွေကိုလည်းတွေ့ရပါတယ်ဒီမြန်မာအရေးဥပေါ့တရုတ်လက်ထက်ကိုလုံလုံလည်လည်ပစ်ထားလိုက်တယ်ဆိုပြီးတော့သုံးသက်တာတွေလည်းရှိပါတယ
်အစကတည်းကလည်းအမေရိကန်ဟာမြန်မာကိုတရုတ်နဲ့ဝေခွဲပြီးတော့ခွဲဝေမျှယူမယ်ဆိုတာတစ်ခါမှမပြောခဲ့ပါဘူးစီစဉ်ခဲ့တယ်ဆိုလည်းမတွေ့ပါဘူးအမေရိကန်ဝိုင်းသံတမန်တွေပဲကျွန်တော်ကိုယ်တိုင်မေးဘူးတဲ့သူတို့က မြန်မာနိုင်ငံဟာတရုတ်အတွက်စီးပွားရေးအတွက်သိအရေးကြီးတဲ့တရုတ်ရဲ့ဒါ sphere of interest ဖြစ်တယ်ဆိုတာငါတို့လက်ခံတယ်သိတယ်နားလည်ဆိုပြီးတော့သူတို့ကိုယ်တိုင်ပြောပါတယ်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးကတရုတ်မြန်မာနယ်စပ်ကိုသွားပြီးတော့အရင်ကြီးကိစ္စမှာသွားဖို့လှုပ်တာဟိုတော့မှာတရုတ်ကဟန်တာခဲ့တယ်ငါတို့ဒေသဖြစ်တယ်ငါတို့နဲ့ပတ်သက်တဲ့မိမလာနဲ့ဆိုလို့မသွားပဲနေခ American လူလာတွေဆိုပေါ်လွင်ပါတယ်ဆိုတော့တရုတ်ကတော့မြန်မာနိုင်ငံကိုသူတို့ရဲ့အကျိုးစီးပွားတရားစိတ်ဝင်စားတဲ့နယ်မြေအဖြစ်နံပါတ်ထားရဲဆိုတာလူတိုင်းသိကြပါတယ်တချို့သုံးသပ်သူတွေကဆိုလို့ရှိရင်မြန်မာကိုသူတို့ backyard ပေါ်လေနောက်ဖိချံဖြစ်နေချန်စီကိုခတ်ထားတယ်လို့တော့မှသုံးသပ်ပြီးတော့ပြောရပါတယ်ဒါလည်းပဲတကယ်တော့သမိုင်းကမဆန်းပါဘူးအမေရိကန်ကိုနှိုက်ကလေးတစ်ချိန်လုံးက Latin America တိုက်ကူဥရောပတိုက်တာတွေနဲ့ချဲလာတဲ့အချိန်ပါညာမှာအမေရိကန်သမ္မတမွန်ရိုးကမွန်ရိုး doctrine ထုတ်ပြီးတော့ Latin America ကိုသူများတွေမလာနိုင်ဆိုတာမျိုးတွေလို့လုခတ်ဖို့ပါတယ်ဆိုတော့ဒါကတော့နိုင်ငံတကာသမိုင်းမှာစီးပွားရေးမြဲဖြစ်ပါတယ်ဆိုတော့တရုတ်ကတရုတ်လက်ထက်မှာလုံးဝခြံလက်ထားတယ်ဆိုတာတက်လည်းပဲတရုတ်ကတော့ပို့ပြီးတော့ထွန်းပေါ်နိုင်တဲ့အချိန်ကြီးစီနီယာပေါ်လေအရင်ကလည်းစီတယ်အခုလည်းပဲလောလောဆယ်စီနီယာဖြစ်ပါတယ်အဲ့
တော့အိန္ဒိယကရောသူကတရုတ်ကိုတံပြန်ပြီးတော့ထိမ့်ညိနိုင်တဲ့အနေထားရှိပါလား
အိန္ဒိယဟာတရုတ်လိုပဲမြန်မာနိုင်ငံရဲ့အနောက်ဘက်ကသိအင်အားကြီးတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အခုဆိုကဘာမှလူကြီးလည်းပဲသိအများပြလာပြီးဖြစ်တဲ့စီးပွားရေးအရင်တိုးတက်လာပါတယ်ဒါပေမဲ့သူကတရုတ်ကိုထိတိုက်ဖြစ်လို့ဟာမရှိပါဘူးမြန်မာအရင်ပတ်သက်လို့သူတို့မြောက်ပိုင်းမှာတော့နေစချင်းအချင်းချင်းတရုတ်နဲ့အိန္ဒိယကြားမှာ clash တွေဖြစ်တဲ့မြန်မာနိုင်ငံအပေါ်မှာတော့သူတို့နိုင်ငံတစ်ခါမှလည်းအဲ့လိုဖြစ်တာကိုမတွေးရပါဘူးအိန္ဒိယကမြန်မာနိုင်ငံမှာလုံးနေစီးပွားရေးကိုဘယ်သူမှမထိခိုက်စေပဲတရုတ်ကလည်းထိခိုက်စရာမလိုပဲသူနည်းသူဟန်နဲ့သူလုတ်သွားခြင်းတဲ့သဘောရှိပါတယ်အာအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ဖို့အတွက်ဒါရခိုင်ဘက်မှာတေကအခြေချလာတဲ့ဆက်ပြီးပြောကြတယ်စီးပွားရေးလုပ်ငန်းတွေလုပ်လာတယ်အိန္ဒိယဘာမှမဝေဖန်ပါဘူးသူလည်းပဲသူလို့ကျင်တဲ့စီးပွားရေးလုပ်ငန်းကဇမ်ဘက်ဆုံးစီမံကိန်းကိုတိဆောက်နေပြီးလုပ်နေတာပါပဲဘယ်တော့မှသူနိုင်ငံ clash ဖြစ်တယ်ပြည်ပခါဖြစ်လဲမကြပါဘူးနောက်အိန္ဒိယစိတ်ဝင်စားတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်မကြီးဆက်သွယ်ရေးလက်မကြီးလုပ်တာလည်းပဲဘာမှတရုတ်နဲ့ဆက်ညင်ပဲပေါ်လေကန်ရောဇာဖြစ်တာကိုမတွေ့ရပါဘူးဆိုတော့ကျွန်တော်လူရဲသုံးသပ်တော်ကိုပြောရင်အိန္ဒိယဟာတရုတ်ကိုထိတ်တိုက်တွိုးလိမ့်မယ်ဆိုပြီးတော့ဘယ်တော့မှဒီရတ်ဟာမရှိဘူးလို့ပြောကြတာတွေ့ရပါတယ်သုံးသပ်ကြတွေ့ရတယ
်အဲ့ဒါဆိုရင်ဒီ American, Australia, Japan နဲ့ India အဲ့ဒီသူတို့ဖွဲ့ထားတဲ့ Quad အဖွဲ့ရပါဘော
Quad ဟုတ်တယ် Quad အဲ့ Quadrilateral Security Dialogue အဖွဲ့ခေါ်တာပေါ့ India သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာဒီသာလုံခြုံရေးအတွက်လင်းနိုင်ငံဆွေးနွေးတဲ့အဖွဲ့ဒီအဖွဲ့အစိအရေးကြီးပါတယ် American အတွက်အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်လာပြီးတော့နိုင်ငံရေးဝန်ကြီးဖြစ်မာကိုရူဘီယိုအသီးမှတ်ပြုခံရပြီးမကြခင်မှာပဲအဲ့ဒီနိုင်ငံရေးဝန်ကြီး Quad ဖွဲ့ဝင်နိုင်ငံရေးဝန်ကြီးနဲ့ဆွေးနွေးပါတယ်ဆိုတော့အသေးစိတ်ကိုမသိရတော့လည်းပဲသူတို့ဟာစိတ်အလေးနဲ့ထားတယ်ဆိုတာပြသနေပါတယ်သူတို့အလေးနဲ့ထားတယ်ဆိုတာလည်းပဲတကယ်တော့တောင်ပြုတ်ပင်လဲဒါ Pacific မှာရှိတဲ့ကိစ္စတွေလုံခြုံရေးဥပမာအပြင်ဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စပေါ့လေတရုတ်နဲ့ဆိုတော့ဖြစ်ပြီးတော့ဂျပန်ဟာဖိလစ်ပိုင်နဲ့ဆွေးနွေးပြီးတော့ဒီနေ့ပဲသတင်းမှလည်းထပ်ပါတယ်ဆိုတော့ဒါကိုသူတို့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ခင်ခင်မှလုပ်ရမယ်ဆိုပြီးဒီကနေ့တင်းနေလာနေမှာပဲသတင်းထွက်တာတွေ့ရပါတယ်။ထွန်းနီးလောင်းပဲသူတို့အိန္ဒိယသမုဒ္ဒရာဘက်မှာလည်းသူတို့ပြိုင်အဓိကလူမျိုးရေးအတွက်ကြည့်မယ်။သို့တော်လည်းပဲဒီမြန်မာနိုင်ငံအရေးကို Quad အဖွဲ့ကဘလောက်အလေးနဲ့ထားလို့ဆွေးနွေးတယ်ဆိုတော့ကျွန်တော်တစ်ခါမှမတွေးရပါဘူး။ဆိုတော့မြန်မာနိုင်ငံဒီအင်ဒိုပစိဖိတ်ဒေသမှာပါဝင်တော်လဲပဲဒါထိတ်တန်းဥစားပေးဒေသအဖြစ်တစ်ခုတော့သူတို့ထက်တွက်ဟန်မတူပါဘူးတကိစ္စမှာပြင်းပြင်းထန်ထန်ထိတ်တိုက်တူဖို့ရွယ်ရာမရှိဘူးလို့ပဲလူတွေကလည်းသုံးသပ်ကြပါတယ်တခြားကိစ္စပေါ်လေတောင်ကျုပ်ပင်လည်းဖြစ်မယ်နောက်ပြီးတော့ဒီတိုင်ဝမ်ကိစ္စဖြစ်မယ်ဒါတွေကပို့ပြီးတော့အလင်းနဲ့ထားတယ်လို့ပြောကြပါတယ
်ဒီတော့ဒီပြပအကူအညီတွေမပါတဲ့မြန်မာဒီမိုကရေစီရှေ့ရကလွယ်ကူချုံးဝင်နိုင်ပါမလား
ဒီမိုကရေစီဟာပြပအကူအညီနဲ့ဖန်တီးနိုင်တာမဟုတ်ပါဘူးဒီမိုကရေစီ can neither be imported nor exported တင်သွင်းလို့မရဘူးတင်ပို့လို့လည်းမရပါဘူးအမေရိကန်ဝဲကြီးက Latin America မှာဒီမိုကရေစီဖြစ်ထွန်းနေတဲ့နိုင်ငံတွေလို့သာသူများပြပအကူအညီနဲ့သာဒီမိုကရေစီဖန်တီးလို့ရရင်ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံတွေအများကြီးဖြစ်နေပြီကွာသို့တော်လည်းပဲဒီမိုကရေစီဆိုတာ ตัวกบปีเรียงก็หากว่าลูกอะไรว่ามีมาในงานเดโมกราฟีสุชาบุเซกังสิสัญญาตอนนั้นสวาเลปีบากุยเลวามบ่าวอันนั้นสิ่งที่ก็มโลจิโลใจโลปีดูเรียอุ้มจ้าพี่รอทัชจ้าสัญญาลายอะไรปักควาลาพิบาร์เลยสุรอปีบากุยป้าป้ามาป้าดิชิอะไรเส้นหนึ่งมาเว็บพิบาร์เลยดิชาอะไรสมัยบ่เลยมีมาสมัยพิเศษพิบอดูได้มุก
ฮิสทอรี่เดเวลลอปเมนต์บ่เอลูเซเลบิโอตูเดมาดาพิบาร์เลยดีกว่าเราไปดูเอซีลงนิ่งๆเนี่ยเวลาเราทำเซสเรียบพอมาดามุดมือเราดูเรื่องการยุ่งยากอะไรก็ได้โอเคบ่าวเชื่อสัมผัสเองกูรู้สุนิวีเอตัวจริงสุดมาเลยยังไงพี่วิวเอซีซันนี้ก็เซเลตินสันนิบาร์เลยกูรู้จังซีซีซันเลี้ยงลาวาบี ยังไงแต่ยังได้จังเสียเลยพี่เด็กกูมีสุขาแค่เมียวจ้างนี่เมื่อกันสุยาก็ไปเลยฟูไรเป็นยารอดินสูชินที่เอาพี่ลากไปเลยกูพิจารณาอย่างอุตส่าห์จะใช้มาเล่าลุชินบ้ามาสูพี่นายเลือดตัวพี่ไปเลยจังเสียกูมีสุดเดียวเป็นลมยูจูซาลุสองเงินเลยสุรามาเข็นเลยก็จังซีลุงเอริตัวสัตว์เอกาพี่ลาไปเลยเขมีย
มันก็สกอลาร์ชิพตัวบาร์เราชอบเตะบอลเนาะบิลลี่เซนตี้นิวซีแลนด์เราบาร์เราชอบเตะเนาะแต่ถ้าเราถ้าเข้ามาโอเคเข้าโลกแบบนี้มาเจนซีรู้ดีดูเงี้ยลีอาร์เมกันสุยากับปีเรฟูไบร์ปีนารอดินสุยาทาร์ดูเงี้ยลีวะตัวดีปีนารอดินสุมียาวินอสโลชินปีนารอดินสุยาบูดูอัตตะคักกะบลูรีชอบขี้อะไรสุเรจาวคู่เบียบเบียบตัวเราบ่เนาะสุรอดีดูเงี้ยลีอาร์ดีแต่พมาเลดูว่าดีมีมาในเงี้ยมาชีเรคลิงเงี้ยลีวิวปีนารอดินจ้าบินีเรจังเสียลีพ ဟို English ကိုဟာကို study လုပ်တယ်ခလေးတွေကိုစာပြရယ်စာသင်ခရတော့ဒီဟိုပထမဆုံးစာစာသင်တာ၈တန်းပေါ့နော်ပြောမှာအဲ့ဒီရခိုင်မြောက်ပိုင်းဒီကျောက်တော်ကရောတယ်ဟိုမှာပေါ့နော်အာဒါပြီးလို့ရှိရင်ကျွန်တော်ဟိုခလေးတွေဒီရန်ကုန်မှာအဲ့ဒီဖုန်ကြီးကျောင်းတစ်ကျောင်းမှာပဲကျွန်တော်ဒီရန်ကုန်မှာကျောင်းတက်နေရတဲ့အဲ့ဒီကျောင်းမှာတော်ပြီးတော့ volunteer တော့လုပ်တာအဲ့ဒီမှာဒီမွန်ကြီးကခလေးတွေရောရခိုင်ကခလေးတွေရောကញ្ញာကခလေးတွေရောအကုန်အဲ့ဒီမှာခလေးအဲစပေးကြောင်ထွက်ပြလာတဲ့ကလေးတွေလည်းပါတယ်အကုန်လုံးပါတယ်ပေါ့နော်အဲ့ဒီမှာကလေးအတန်းဟိုလေးတန်းလားမသိဘူးမအားရတော့လည်းကျွန်တော်တန်တော့ထောင်းစလေးတော့ပေါ့နော်ပြီးလို့ရှိရင်အဲ့ဒီကဒီဆရာဆရာမတွေနည်းနည်း teacher training ပေးရပြီးလို့ရှိရင်ကျွန်တော်ဒီ new educational highway ဒီ NEH နဲ့ထပ်ပြီးတော့လုပ်ဖြစ်တယ်ပေါ့နော်အဲ့တော့အတန်းတွေကတော့ဆုံးပါတယ်တန်းတွေကတော့ဆုံးပါတယ်ဟုတ
်ရခိုင်ပြည်နယ်နေရာနဲ့မှာစတင်ကြပေးနေတဲ့ဒီကျောင်းဆရာလေးကပညာတော်သင်စုတွေရဖို့အတွက်ဘလို့ရပြင်ဆင်လျှောက်ထားခဲ့ရတယ်ဆိုတာကိုလည်းနားထောင်ကြည့်ပါဦး
။ Language scholarship စာပြတော့နော်။အဲတော့ပထမဆုံးစာပြီးတော့ join လိုက်တယ်ပေါ့နော်။အဲတော့ English test မှာကျွန်တော်အဆင်ပြေခဲ့ဘူး။ Language ကိုနှစ်လောက်စတိုင်လျှောက်လိုက်တယ်။လျှောက်လိုက်ပြီးတဲ့အခါကျမှဒီ2022မှာဒီ Fulbright ကိုနေပြီပေါ့နော်။အဲတော့ကျွန်တော်ဒီအဲဒီတုန်းကတိုက်ပွဲတွေရခိုင်ဖက်မှတိုက်ပွဲတွေလည်းအများကြီးဖြစ်ဟိုပြန်ပြီးတော့ tension တွေကနည်းနည်းမြင့်လာတဲ့အချိန် Fulbrightdeadline ကနေပြီးတော့ pay for 3-4 ရက်ပတ်ကျန်တော့တယ်မှာအဲ့အချိန်မှာပဲကျွန်တော်မှအဲငါ shop line ပါမယ်လေဟို shop line လို့ဘာမှဖြစ်ဘူးပေါ့နော်ပြီးတော့ရှင်ဒီ Fulbright ကတောင်းတဲ့ဟာတွေနည်း adjust လုပ်ပြီးတော့ပြန်ပြီးတော့ shop line တောင်းပေါ့နော
် Fulbright ပညာတော်သင်ဆုလျှောက်တော့လေသူ့မှာအခက်ခဲတွေအများကြီးကြုံခဲ့ရတယ်လीအဲ့ဒီတွေကသူအခက်ခဲဆုံးအကြောင်းအရာတစ်ခုအခုလိုပဲပြောပြထားတယ
်ဒီအခက်ခဲတစ်ခုဖြစ်ခဲ့တာကဒီ English test တစ်ခုဖြစ်တာပေါ့နော်အဲ့ဒါတစ်ခုတော့အခက်ခဲဖြစ်ခဲ့ရကျွန်တော်တို့အဲ့ဒါဘာဖြစ်လဲဆိုတော့ဒီကျွန်တော်ကျောင်းကကျွန်တော်လုံးနေတဲ့ကျောင်းကနေပြီးတော့ကျွန်တော်အဓိကအဲ့ဒီ run နေတဲ့အဲ့ဒီ program ကနေပြီးတော့အဲ့ဒီ lemma ပေါ်မှာဖြစ်နေတယ် lemma နဲ့ get pure ဆိုတော့အဲ့ဒီမှာ tracker တွေတွားတာရောဘာတွေရောအကုန်လုံး solution ကျွန်တော်ကဒီ test ဖြစ်တဲ့အခါ 2% ဒီ listening ပေါ့နော် listening ဖြစ်တဲ့အခါရန်ဒုက္ခရောက်တဲ့ကျွန်တော်အဲ့လိုအနားနေပြီးတော့ကတွေတွားလိုက်လာလိုက်တွားလိုက်လာလိုက်ဖြစ်နေတဲ့အခါကျတော့အဲ့လိုရန်အာရုံဆိုင်ရတယ်ပေါ့နော်အဆင်ပြေဘူးအဓိကတော့ဒီကျွန်တော်နေတဲ့ဒီ environment ပေါ့နော်အာဝကျွန်တော်တို့အဆင်ပြေလိုက်တော့ပါအဲ့တော့တခြားနေရာတော့မယ် solution လေတော့ဇာနေရာမရှိဘူးအဲ့လိုတစ်ခုနဲ့တစ်ခုတော့မယ် solution နေနေခက်ခဲလို့ပြောတော့ရတာပေါ့နော်ဟိုအနည်းငယ်မှ solution စစ်တဲ့အဲ့လိုစစ်စစ်တွေပါရရှိရ solution ကျွန်တော်အဲ့လိုမျိုးပေါ့နော
်ရဲရွာအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ပေးတာကလေပညာတော်သင်စုလျှောက်ထားတဲ့နေရာမှာအထောက်အကူပြုတယ်တ
ဲ့စေတန်းပိခါစားဒါမှမဟုတ်အခု solution စေတန်းဟိုမတရားသေးဘူးတကယ်လို့ဒီတက်တူပိခါစား solutionအချိန်တွေရပေါ့နော်ဒီဒေတာတွေမှာဝင်ပြီးတော့အလုံးလုံးပေးတာတွေကဟိုတော်တော်ကိုနောက်ပိုင်းမှာအကျိုးပေးရလို့ကြော်လို့ရရပေါ့မှာနော်ခုလိုမျိုးဒီဟို scholarship ရောက်တဲ့အခါမျိုးတွေမှာဆိုလို့ရှိရင်ပို့ပြီးတော့တီးတာရပေါ့နော်
ကျွန်တော်ရဲ့ဒီအတွေ့အကြုံတွေပါတွေဆိုလို့ရှိရင်လေဒီလိုမှဒီ full price scholarship ရှောက်တဲ့အခါဆိုလို့ရှိရင်လေဒီကဒီ relevancy ကမြို့ဒီအလုံးငန်းကိုချောင်းမဲ့နေပင်နဲ့ပြီးတော့အနေဆုံး2 year experience ရှိရမယ်ဆိုပြီးတော့ပါတာဟုတ်မှာအဲ့တော့ဒီ experience ကတော့မဖြစ်နေကိုလိုရပေါ့နော်သူ့လိုပဲမြန်မာပြည်မှာရှိတဲ့လူငယ်လေးတွေကိုလည်းကိုဖြစ်ချင်တာကိုဒီဇိုင်းမဲ့လုပ်ဖို့အတွက်အခုလိုအားပေးထားသေးတယ်ရှော
ောင်ဘယ်လိုလုပ်မလဲကိုရဲ့ဟိုလက်ခံနေတဲ့ဟာတွေကိုကိုကိုယ်တိုင်မသိနိုင်ဘူးဆိုရှင်ဒီကျသိနိုင်တဲ့လူတွေနဲ့ဟိုချန်ကပ်ပြီးတော့အဲ့လိုမျိုးကြောကြည့်တာဟိုအကူညီလှမ်းတောင်းတာတို့ဘာလို့လုံတဲ့နယ်လုံးနေတယ်မှာဟိုဖြစ်နိုင်လို့ရှိရင်ပေါ့နော်ကိုသွားချင်တဲ့ကိုကိုကိုဟိုဒီဇိုင်းမဲ့ဆူထားပေါ့နော်ကိုရဲ့ဆေးအောင်ရုံဒီဇိုင်းမဲ့ဆူပြီးတော့သွားတာပဲအကောင်းဆုံးဖြစ်တယ်ပြီးလို့ရှိရင်ဟိုရောက်မှာပါကိုသွားတဲ့လန်းစင်လို့ကိုရောက်မှာပါကိုသွားချင်တဲ့ကိုကိုလည်းကိုအချစ်ဖြစ်မှာ
ကေဂျင်စီတို့ရေအမေရိကန်ဆိုရကပေးတဲ့ဖူဘရိုက်ပညာတော်သင်ဆုနဲ့အမေရိကန်မှာပညာသင်ယူနေတဲ့ရခိုင်ပြည်နယ်ကကျောင်းဆရာလူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာပါရှေ့တစ်ပတ်တည်းကြားလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီစီစဉ်ရှိနေတာမို့လို့ဆက်ဆက်ဆောင်ကြည့်ပေးကြပါဦးเนาะနောက်တစ်ပတ်မှာပြန်ဆောင်ကြပါမယ်တတ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာလေးပြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုပြောပြသွားပါမယ်အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကအာဖရိကຫນွေဘွားလူမဲအမျိုးသားတွေရဲ့ရုပ်တုတွေကိုထားရှိသွားမယ်လို့သမ္မတဒိုနယ်ထရန့်ကပြောလိုက်ပါတယ်နိုင်ငံလေရွေးစဉ်အသင်းမှာပြန်ကစားဖို့အစင်းသင်းဖြစ်နေပြီလို့ Real Madrid ဂိုးသမားကပြောလိုက်ပါတယ်။အီတလီနိုင်ငံက Alpine ကမ္ဘာဖလားနှင်းလျှောစီပြိုင်ပွဲမှာတော့ Schifrin ကအနိုင်ရရှိစံချိန်တင်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
ဘယ်ကံပြည်တော်စုကနယ်ပယ်အသီးသီးမှာထင်ရှားကြော်ကြတဲ့သူတွေကိုဂုံပြူတဲ့အနေနဲ့ပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကကဘာကျော်အားကစားသမားတွေဖြစ်တဲ့မိုဟာမက်အလီနဲ့ကိုဘီဘရိုင်းအန်ပါဝင်အာဖရိကຫນွယ်ဘွားအမေရိကန်လူမဲ့အမျိုးသားတွေရဲ့ရုပ်တုတွေကိုလည်းထားရှိသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတအင်ဂျီလိုမှာဂျာတာဘရီနေ့ကကျင်းပခဲ့တဲ့ Black History Month လို့ခေါ်တဲ့အမေရိကန်ပြည်တော်စုကအာဖရိကຫນွယ်ဘွားတွေကိုဂုဏ်ပြုထားတဲ့လူမဲသမိုင်းတင်လအခမ်းအနားမှာသမ္မတထရမ့်ကအဲ့လိုကတိပြုပြောကြားခဲ့တာဖြစ်ပြီးတော့သူနဲ့အတူကမ္ဘာကျော်ဂေါက်သီးသမား Tiger Woods လည်းထည့်ရောက်ခဲ့ပါတယ်
။ During Black History Month we pay tribute to these heroes and to so many others but not simply
လူမဲသမိုင်းတင်လဖြစ်တဲ့ဒီလအတွင်းကျွန်တော်တို့အနေနဲ့အဲ့ဒီသူရဲကောင်းအနေနဲ့အတူအခြားသူရဲကောင်းအများအပြားကိုဂုဏ်ပြုကြတာဖြစ်ပါတယ်။ဒီလိုဂုဏ်ပြုတာကလည်းသူတို့ဟာလူမဲသူရဲကောင်းတွေဖြစ်လို့ပဲမဟုတ်ပဲသူတို့ဟာကျွန်တော်တို့အားလုံးကိုအလွန်အားကျစေခဲ့တဲ့တကယ့်အမေရိကန်သူရဲကောင်းတွေဖြစ်တာကြောက်ပ
ါ။ဘောဂျောကောက်တီးသမား Tiger Woods ကတော့ဒီခမ်းနားကိုတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ပြုတယ်ဆိုပြီးတော့ပြောပါတယ
်။ Hey, it's an honor to be here. It's an honor to be here with you Mr. President.
ကျွန်တော်အနေနဲ့အခုလိုဒီခမ်းနားကိုတက်ရောက်ခွင့်ရတာဂုဏ်ယူပြီးသမရထွန်းနဲ့အတူရှိရတာအလွန်ဂုဏ်ယူနေမိတယ်လို့ခင်ဗျားတို့အားလုံးနဲ့ဒီလိုအခမ်းအနားမှာအတူရှိရတာဂုဏ်ယူပါတယ
်အဲ့လိုဂုဏ်ပြုသွားမဲ့သူတွေထဲမှာအမေရိကန်လူမဲအောက်သားသမားတွေတဲကကမ္ဘာကျောင်းလက်ဝဲသမားမိုဟာမက်အာလီနဲ့ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းတို့အပြင်အမေရိကန်ဘေ့စ်ဘောကစားသမားဂျက်ကီရောဘင်ဆင်ရဲ့ရုပ်ထုကိုလည်းထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်အခုပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျာဉ်ကိုတော့ဒီနေ့တော်များများကလှုပ်ချင်နေကြပြီးတော့ဘယ်မှာလှုပ်သွားမယ်ဆိုတာကတော့စီစစ်ရွေးချယ်နေတုန်းပဲဖြစ်တယ်လို့ပြောပါရခင်ဗျာ Premier League မှာတော့ Manchester United ဘောလုံးအသင်းကအသင်းလေးနဲ့၅နှစ်သက်သက်အရှုံးပေါ်ပြီးတဲ့နောက်ပုံကြားစိတ်တွေရှော့ချတဲ့အနေနဲ့အသင်းမှာရှိတဲ့ဝန်ထမ်းနောက်ထပ်150ကနေ200လောက်ကိုထပ်ပြီးတော့ရှော့ချသွားမယ်ဆိုပြီးတော့ဖေဖော်ဝါရီ24ရက်နေ့ကကြေညာပါတယ်ဒါဟာမနစ်ကဝန်ထမ်း150ရှော့ချပြီးတဲ့နောက်နောက်ထပ်ထပ်လျှော့ဖို့လုပ်တာဖြစ်တယ်လို့လည်းပြောပါတယ်ဗြိတိန်နိုင်ငံကဘီလီယံနဲ့တထေးကြီးဆာဂျင်ရက်ကလစ်အသင်းရဲ့ပိုင်ဆိုင်မှုရှယ်ယာ25ရာခိုင်နှုန်းကိုမနစ်ကဝယ်ပြီးတဲ့နောက်အသင်းရဲ့ကုန်ကျစရိတ်တွေကိုရှော့ချတဲ့အနေနဲ့အခုလိုထပ်ပြီးတော့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ ော်ဒါဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းရဲ့ဘိုးသမားခီဘိုကိုတွားဟာသူ့အနေနဲ့ဘယ်လ်ဂျီယံလယ်ရေးစင်စစ်မှာပြန်ကစားဖို့အစဉ်မြဲဖြစ်နေပြီဆိုပြီးတော့ပြောလိုက်ပါတယ်ကိုတွားဟာပြီးခဲ့တဲ့ဘယ်လ်ဂျီယံနီးပြဒိုမီနီကိုတဒက်စကိုလက်အောက်မှာလယ်ရေးစင်စစ်မှာမကစားဖို့ဆုံးဖြတ်ခဲ့ပြီးတော့အခုခါမှာတဒက်စကိုကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာကြောင့်သူအနေနဲ့လယ်ရွေးစင်အသင်းမှာပြန်ကစားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ချေလာမှာကစားမဲ့ Ukraine နဲ့ Nations League Playoff ရှုပ်ထွက်ပွဲစဉ်မှာပြန်အရွေးခံဖို့ပြောင်းလဲထားပါတယ်။သူအနေနဲ့နိုင်ငံရဲ့လယ်ရွေးစင်အသင်းမှာကစားတဲ့အချိန်တွေကိုသတိရမိပြီးတော့အသင်းမှာပြန်ကစားဖို့အဆင်သင့်ပဲလို့ Rio Ferdinand နဲ့ Interview မှာပြောထားပါတယ်။သူနဲ့ Belgian နီးပြတဲ့ Rudi Garcia တို့လည်းစကားပြောခဲ့ကြပြီးတော့နီးပြတဲ့ Garcia ကလည်းသူ့ကိုလယ်ရွေးစင်အသင်းမှာပြန်ရွေးဖို့ဆန္ဒရှိနေတာဖြစ်ပါတယ်ခင်ဗျာ။နယ်ဇီလန်ကပတ်မှာတော့နယ်ဇီလန်ကဒီဖန်နုအသင်းကအာဆင်နယ်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းရောဘင်ဗန်ပါစီကိုနီးပြဖြစ်နဲ့ခန်းလိုက်ပါတယ်။အသက်42နှစ်ရှိဖြစ်တဲ့ဗန်ပါစီဟာဒီဘောလုံးရာသီအဆောက်မှာဟန်ဗီအသင်းနဲ့နနစ်စာချုပ်ချုပ်ခဲ့တာဖြစ်ပေမဲ့ဖန်နုနဲ့ဟန်ဗီတို့ကြားသဘောတူညီမှုရပြီးတော့အခုလိုခေါ်လိုက်တာဖြစ်ပါတယ်။ဗန်ပါစီကတော့သူနဲ့အသင်းကြားမှာရှိတဲ့ထူးခြားတဲ့ဆက်နွယ်မှုကိုလူတိုင်းနဲ့သိကြပြီးတော့အသင်းနဲ့အတူလက်တွဲလုပ်ပြီးအောင်မြင်မှုတွေရဖို့ဆန္ဒတွေအလွန်ပြင်းပြနေတယ်လို့ပြောပါရယ်ဖန်နုအသင်းရဲ့အထွေထွေမန်နေဂျာဒန်နစ်စေကလော့စ်ကလည်းအသင်းရဲ့အထင်ကြီးကစားသမားတူကိုအခုလိုမျိုးနှီးပြဖြစ်ခန့်နိုင်တဲ့အတွက်အသင်းအနေနဲ့ခြေနှက်မိပြီးတော့ဗန်ပါစီကလည်းအသင်းအကြောင်းကိုအကောင်းဆုံးသိတဲ့အတွက်အောင်မြင်မှုတွေရဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိချာသိပြီးသူ့ရဲ့နိုင်ငံကအတွေ့အကြုံတွေကလည်းကစားသမားတွေနဲ့အသင်းကိုဒီတက်မကတိုးတက်အောင်မြင်အောင်လုပ်နိုင်မှာဖြစ်တယ်လို့ပြောလိုက်ပါရယ်ဘလို့တဲ့ဟာသူ့ကိုနည်းနည်းခွဲစာချုပ်ချုပ်လိုက်တာဖြစ်တဲ့အတွက် Member C ဟာ2029ဇွန်လအထိအသင်းနီးပြဖြစ်နဲ့ဆက်ရှိသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ။ဒီနိုင်ငံဆက်ဆွေးမှာကျင်းပတဲ့ Alpine ကမ္ဘာဖလား National C ပြိုင်ပွဲမှာတော့ American က Michaela Schifrin ကနိုင်ရပြီးတော့စံချိန်အသစ်တင်လိုက်ပါတယ်။ Michaela Schifrin ဟာ Slalom National C ပြိုင်ပွဲမှာကိုရှားနိုင်ငံက Rinker Jutic ထက်3.61စက္ကန့်အတာနဲ့ပန်းဝင်ပြီးတော့ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဒါအတူတူတော့ကမ္ဘာဖလားနှင်းချောစီပြိုင်ပွဲမှာအကြိမ်တရာမြောက်အနိုင်ရတာလည်းဖြစ်ပါတယ်။အပိုင်းကမ္ဘာဖလားနှင်းချောစီပြိုင်ပွဲတွေထဲမှာအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဘယ်သူကမှအခုလိုပြိုင်ပွဲရေအတွက်အကြိမ်တရာအထိအနိုင်ရဘူးတဲ့သူမရှိသေးပဲ။မခေလာရှက်ဖရင်ကတော့ပထမဆုံးရတဲ့သူဖြစ်နေစံချိန်တင်ခဲ့သလိုအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်။သူ့မတိုင်ခင်ကတော့အမျိုးသမီးတွေဘက်မှသူနဲ့တနိုင်ငံဒဲသားလင်းစစ်ဘောင်ကအများဆုံးရထားခဲ့တာဖြစ်ပြီးတော့အမျိုးသားဘက်မှတော့ဆွီဒင်နိုင်ငံကအင်ဘာစတန်မတ်က86ချိန်နဲ့အများဆုံးရခဲ့တာပါ။ဒါမဲ့ရှက်ဖရင်က2023ဇန်နဝါရီမှာလင်းစစ်ဘောင်ရဲ့စံချိန်ကိုချိုးခဲ့ပြီးအဲ့နောက်နှစ်လအတွင်းမှာပဲအင်မတ်စတန်မတ်ရဲ့ဆယ်စုနှစ်ပေါင်းများစွာတင်ထားတဲ့စံချိန်ကိုချိုးပြီးတော့အများဆုံးဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကုန်ပြပြိုင်ပွဲသတင်းတွေဘက်မှာတော့စပိန်နိုင်ငံဆဗီးမြို့မှာကျင်းပတဲ့ဆဗီးမာရသွန်ပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ကြပါတယ်။အကြိမ်40မြောက်ဆဗီးမာရသွန်ပြိုင်ပွဲကိုဖေဖော်ဝါရီ23ရက်နေ့ကကျင်းပခဲ့ပြီးတော့နိုင်ငံတကာကမာရသွန်ပြိုင်ပွဲဝင်စုစုပေါင်း 14,000 ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့ပြိုင်ပွဲဝင်ဖို့စီရင်ပေးသွင်းတဲ့လူရေတွက်ကတော့လွန်ခဲ့တဲ့6လခွဲလောက်ခန့်ကပြေးသွားခဲ့တာဖြစ်ပါတယ်။အမျိုးသားဘက်မှာတော့အီသီယိုးပီးယားနိုင်ငံကဆာလမွန်ဘရေဂါက2:05:15နဲ့ပထမရသွားခဲ့ပါတယ်။2020တိုကျိုအိုလံပစ်မီတာ 1,000 ပြိုင်ပွဲမှာရွှေစိတ်ရခဲ့တဲ့ဘရေဂါဟာဒုတိယနေရာကသူနဲ့တနိုင်ငံဒဲတာဒက်ဖီယာအက်ဒစ်ဆူထက်တမနစ်နဲ့ဆန်းစက္ကန့်အသာပြေးပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာတက်ဖီယာအက်ဒစ်ဆူက2:06:29နဲ့ဒုတိယရခဲ့ပြီးတော့မော်ရိုကိုနိုင်ငံသားရေဒါအယ်အရာဘီကတော့2:06:45နဲ့တတိယရခဲ့ပါတယ်။အမျိုးသမီးတွေဘက်မှာတော့အီသီယိုးပီးယားနိုင်ငံကအန်ချီနာလူဒက်စီက2:22:18ပြေးပြီးတော့ပထမရခဲ့ပြီးတော့ပြင်သစ်နိုင်ငံကမန်နန်ထရပ်က2:23:38နဲ့ဒုတိယကင်ညာနိုင်ငံကစင်တီယာကော့စ်ဂေးကတတိယရသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ဆက်ခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်။အခုတော့ Polygraph ပုံပြရုပ်သံပါ။အမေရိကန်စစ်ဌာနချုပ်ဟာယူကရိန်းမှာဇီဝလက်နက်စမ်းသပ်ဓာတ်ခွဲခန်းတွေအများကြီးဖွင့်လှစ်ထားတယ်လို့ရုရှားဘက်ကပြောပါတယ်။ယူကရိန်းကတည်ဆုံးသူတွေရဲ့ကိုရင်းအင်္ကာတွေကိုထုတ်ယူအသုံးပြုထားတယ်လို့ ရုရှားကပြောနေတာဟာမှန်ပါသလားအသေးစိတ်ကို VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ
်ယူကရိန်းဟာလူကိုတွင်အင်္ဂါတွေကိုစနစ်တကျမတရားယူပြီးဇီဝလက်နက်စမ်းသပ်မှုတွေလုပ်နေတဲ့ဆိုတဲ့သတင်းမှားတွေကိုရုရှားကဆက်ပြီးဖြန့်ဖြူးနေပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကအဲ့ဒီဝါဒဖြန့်တဲ့ကိစ္စနှစ်ခုကိုပေါင်းစပ်ပြီးတလောကပဲပြောသွားတာပါ။ယူကရိန်းကနောက်နိုင်ငံတွေရဲ့ကူညီနဲ့ကိုရင်းအင်္ဂါတွေကိုတရားမဝင်ရယူပြီးအွန်လိုင်းကနေရောင်းချနေတယ်လို့ဇာခါရိုဗာကဇန်နဝါရီ24ရက်နေ့ကဆွဆွဲသွားပါတယ်။ယူကရိန်းကျန်းမာရေးဝန်ကြီးဌာနရဲ့နာမည်ခန့်ပြီးအမေရိကန်ကပန်တဂွန်ရဲ့ဇီဝတပ်ခွဲကတွေကိုယူကရိန်းမှာတိစောက်ခဲ့တယ်လို့သူကပြောပါတယ်။ကိုရင်းအင်္ဂါတွေရောင်းချပြီးယူကရိန်းကအဲ့ဒီဇီဝတပ်ခွဲကနေဟာစမ်းသပ်မှုမျိုးစုံလုပ်တဲ့နေရာဖြစ်နေပါတယ်လို့ဇာခါရိုဗာကပြောသွားတာပါ။ရုရှားအစိုးရရဲ့ Sputnik သတင်းကဇန်နဝါရီ25ရက်နေ့မှာပဲအဲ့ဒီဇာခါရိုဗာရဲ့ဆွဆွဲချက်တွေကိုထင်ထက်တဲ့စာရင်းစက်တိုက်တင်ခဲ့ပါတယ်။ Sputnik ကရေးတဲ့တခုမှာနောက်နိုင်ငံတွေကယူကရိန်းကိုလူအင်္ဂါကမ္ဘာမောက်ကိုဈေးကွက်အဖြစ်ပြောင်းလဲလိုက်ပုံလို့ဆိုထားပါတယ်။ဒီဆွဆွဲချက်တွေဟာပါဝင်ပါတယ်2014ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တဲ့ကရုရှားဟာယူကရိန်းနိုင်ငံသားတွေကိုလူသားမဆန်တဲ့ပုံစံနဲ့ရုပ်ဖြတ်ပြီးအနောက်နိုင်ငံတွေရဲ့ထောက်ခံမှုညော့ကြအောင်လုပ်နေတာပါယူကရိန်းဆိုရကလူအင်္ဂါစိတ်ပိုင်းတွေထုတ်ယူတာကိုတေချာလှုပ်ဆောင်နေသလိုနိုင်ငံသားတွေပေါ်ဇီဝစမ်းသပ်မှုတွေလုပ်နေတယ်လို့လည်းဆွဆွဲတာတွေပါပါတယ်ဒီဆုံးသူတွေရဲ့အင်္ဂါစိတ်ပိုင်းတွေကိုခွင့်ပြုချက်မရှိဘဲယူဖို့ယူကရိန်းမှာဥပဒေပြဋ္ဌာန်းထားတယ်လို့ Sputnik ကဆွဆွဲပါတယ်ကဲကြတော့တည်ဆုံးသူတွေသဘောတူရဲဆိုရင်အင်္ဂါစိတ်ပိုင်းတွေစားတို့ကုသမှုမှာသုံးဖို့လူရန်ခွင့်ပြုတဲ့ဥပဒေကိုယူကရိန်းလွှတ်တော်က2018ခုနှစ်ကပြဋ္ဌာန်းခဲ့တာပါတည်ဆုံးသူကကိုယ်အင်္ဂါလူရန်မှုပြောမထားရင်တော့သူ့မိသားစုကလူရန်ပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမှာဖော်ပြထားပါတယ်ဒီဥပဒေပြင်ဆင်ချက်ကအင်္ဂါစားတို့ကုသတဲ့လုပ်ငန်းတွေကိုပိုကောင်းလာစေဖို့ကြီးရတာပါဒါပေမဲ့သဘောမတူထားပဲလူအင်္ဂါထုတ်ယူတာဟာတရားဝင်တယ်လို့ပဲဥပဒေပြင်ဆင်ချက်ကမှပြောထားတာမဟုတ်ပါဘူးယူကရိန်းသမ္မတဖလိုဒီမီယာဇလန်စကီကသူ့အင်္ဂါရယူတဲ့လုပ်ငန်းစဉ်စောင့်ကြည့်အတည်ပြုမှုတွေကိုအနည်းဆုံးဖြစ်အောင်လျှော်ထားပြီးသူ့အဆိုလုံးဝဥပဒေမဲ့တရားဝင်လုပ်ပေးတယ်လို့လည်းဇာခါရိုဗာကဆွဆွဲပါတယ်တကယ်လက်တွေ့မှာကဇန်နဝါရီအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေအရယူကရိန်းနိုင်ငံဘယ်နေရာကမဆိုစစ်ပွဲကြောင့်တည်ဆုံသွားတဲ့စစ်သားရဲသားတွေရဲ့ခန္ဓာကိုယ်ကအင်္ဂါစိတ်ပိုင်းတွေကိုစားရုပ်ကုသရေးမှာပြီးမတော့ပါဘူးလူရန်သူတွေရွေးချယ်ရတဲ့စားတော့ကုသတဲ့လုပ်ငန်းစဉ်သုံးသက်ကြီးမှာတေချာကဲဖြတ်နိုင်မှုအတွက်အင်္ဂါလူရန်မှုအတီးပြုတ်ဤလန်းတွေကိုတော့အဲ့ဒီဥပဒေကပိုပြီးတင်းကျပ်ထားတာဖြစ်ပါတယ
် VOA ရုပ်သံဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ပေးသည့်အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားလို့ရဲဆိုရင်တော့ကျွန်တော်တို့ VOA ရဲ့ Facebook Messenger မှာပဲဖြစ်ဖြစ် VOA email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်ရေးသားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။ရုရှားတပ်တုအကျိုးအမြတ်ဆိုင်ရာသဘောတူညီချက်တရက်ကိုယူကရိန်းသမ္မတဇယ်လင်စကီနဲ့လက်မှတ်ရေးထိုးဖို့ရှိကြောင်းအမေရိကန်သမ္မတဒိုနယ်ထရန့်ကသူ့အဆိုအရအဖွဲ့ရဲ့ပထမဆုံးအဆိုအရအဖွဲ့စည်းဝေးမှာဗိုလ်ထုနေကပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ထက်မှာအကျိုးအမြတ်များတဲ့ယူကရိန်းရဲ့ညီရှာတပ်တုတွင်လုပ်ပိုင်ခွင့်အများအပြားကိုအမေရိကန်ကရရှိမှာဖြစ်ပြီးရုရှားကျူးကျော်စစ်ကိုခုခံနိုင်ဖို့ယူကရိန်းကိုထောက်ပံ့ပေးထားတဲ့လက်နက်တွေအတွက်အမေရိကန်ကိုပြန်လည်ယော်ကြည့်ပေးဖို့ပါဝင်တယ်လို့သမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်အစိုးရရဲ့မတ်လ14ရက်နောက်ပိုင်းအသုံးစရိတ်အတွက်အတည်ပြုရမယ့်ဥပဒေထဲမှာအငင်းပွားပွဲရာကျန်းမာရေးနဲ့လူမှုပူလုံရေးကန္တာဖြတ်တောက်မှုတွေပါဝင်လာနိုင်သလားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရန့်ကဗိုလ်ထုနေ့မှာဖြေရှင်းပြောကြားခဲ့ပါတယ်ကျွန်တော်တို့အဲ့ဒါတွေကိုထိမှမဟုတ်ပါဘူးလို့သမ္မတထရန့်ကပြောပါတယ်တခါပိုယန်မင်းကြီးဖရန်စစ်ရဲ့ကျမ်းမာရေးအနည်းငယ်တိုးတက်မှုရှိပေမဲ့စောင့်ကြည့်ရမယ့်စိုးရိမ်ပွဲအခြေအနေဆက်ရှိနေကြောင်းပြောပါတယ်ခင်ဗျာ VOA ကိုကြည့်ရှုခဲ့တဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ပရိသတ်ပေါင်းကိုရောစိတ်ပါရှင်လန်းကြပါလိမ့်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ